to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရ2018ခုနှစ်ဩဂုတ်လ29ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမများသတင်းအောင်ပါ။ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့ American နဲ့ Canada တာဝန်ရှိသူတွေကုံတော်ရေးဆိုင်ရာသဘောတူညီချက်ရရှိ Washington မှာအသေးစိတ်ဆွေးနွေးညှိနှိုင်းနေကြပါတယ်။လူခွင့်ရေးချုပ်ဖောက်မှုတွေတဲ့ဝေဖန်ခံရပေမဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့နိုဘယ်ညင်ညင်းဆုကိုတော့ပြန်လည်ရုပ်သိမ်းမှာမဟုတ်ကြောင်းနိုဘယ်ကော်မတီကပြောလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်မယ့်သတင်းလွှာရီမှာတော့ရခိုင်မြောက်ပိုင်းချမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းနေမြေရှင်းလင်းမှုတွေအတွင်းလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရရှိခြင်းတို့အကြမ်းဖက်မှုတွေကိုကိုယ်တွေ့မျက်မြင်ကြုံခဲ့ရတဲ့သူတွေဘက်ကအစီအစဉ်ခံဖို့အသင့်ပါပဲလို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်ကမွတ်စလင်တချို့ကပြောဆိုလိုက်ပါတယ်
။မတင်တွေပါတွေယူထားနိုင်ခဲ့တာရှိတယ်။ဒါကတော့နင်းနေပဲ။နိုင်ငံတကာကအဲ့ဒီနင်းနေကိုပဲရတာ။အဲ့ဒီနင်းနေကိုရပြီးတော့သူတို့ကအဲ့ဒီအပေါ်
မောင်တော်မျိုးမျိုးတကြီးကြီးရွာသားဦးလာထွန်းပြောသွားတာပါ။ဒါအပြင်တနင်္သာရီတိုင်းဒေသကြီးတနင်္သာရီမြို့နယ်အတွင်းရေကြီးရေရှမ်းမှုတွေဖြစ်ပွားနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့အခက်အခဲတွေကိုဖြေရှင်းနိုင်ရေးအတွက်သတင်းချက်လက်တွေစုဆောင်ပြီးအကြံဉာဏ်ပေးတင်ဆက်တဲ့ရေဒီယိုအစီအစဉ်တစ်ခုရှိနေပြီဖြစ်တဲ့အကြောင်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအမေရိကန်နဲ့ဆွေးနွေးမယ့်ကိစ္စဟာမေးမိန်နေပြီးပြည့်ပြည့်နိုင်ပွဲမြောက်ရှိတယ်လို့မြောက်ကိုရီးယားကစာရေးပြီးသတိပေးလိုက်တဲ့အကြောင်းစတဲ့စိတ်ဝင်စားပွဲသတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်။မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပြန်လည်စားထုတ်ဖို့ကြိုးပမ်းနေချိန်မှာပဲဖော်ဝင်အမေရိကန်နဲ့ကနေဒါနိုင်ငံကစစ်ဆန်ညှိနှိုင်းသူတွေဝါရှင်တန်မှာအသေးစိတ်ဆွေးနွေးညှိနှိုင်းနေပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားကုန်သွယ်ရေးသဘောတူညီချက်တွေဒီသတင်းပတ်ထည်ရရှိခဲ့ပြီးနောက်မှာပဲကနေဒါနိုင်ငံနဲ့ဆက်လက်ဆွေးနွေးနေကြတာပါ။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လက်တီဇာနဲ့မနေ့တုန်းကတွေ့ဆုံခဲ့တဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်ရှာဖရီလန်ကတော့အစောပိုင်းဆွေးနွေးမှုတွေမှာအလွန်အမင်းအပြူသဘောဆောင်တဲ့အကြောင်းပြောဆိုထားပြီးအသေးစိတ်တွေကိုတော့ဒီနေ့ဆက်လက်ဆွေးနွေးသွားဖို့လည်းစီစဉ်ထားကြပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားသဘောတူညီချက်မှာမက္ကဆီကိုနိုင်ငံဘက်ကကားထုတ်လုပ်ရေးလုပ်ငန်းမှာရရှိမဲ့ခံစားခွင့်တွေကြီးကြီးမားမားရှိနေတာတွေ့ရတာကြောင့်ကနေဒါနိုင်ငံအတွက်အလားအလာကောင်းမယ်လို့မျှော်လင့်တဲ့အကြောင်းလဲကနေဒါနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။အမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကြားသဘောတူထားတဲ့ NAFTA စာချုပ်အရမတော်ရင်နဲ့နှုတ်ထွက်ပစ္စည်းတွေပေါ်အခွန်ကောက်ခံမှုနဲ့ပတ်သက်လို့ကာလကြာရှည်အငင်းပွားနေတာတွေကိုဘယ်လိုပုံစံဖြေရှင်းမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဝါရှင်တန်မှာရှိနေကြဆဲဖြစ်တဲ့မက္ကဆီကိုကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့နယ်လေကနေဒါနိုင်ငံရဲ့ဝန်ကြီးတွေ့ဆုံမှုစီစဉ်ထားပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားရရှိခဲ့တဲ့သဘောတူညီချက်ကိုအသေးစိတ်ညှိနှိုင်းရအောင်မှာဖြစ်ပေမဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကတော့စိုက်ပျိုးမွေးမြူရေးလုပ်ငန်းပါဝင်တခြားလုပ်ငန်းတွေမှာအလုပ်ကံတွေဖန်တီးပြီးနိုင်ငံစလုံးအတွက်အကျိုးရှိနိုင်မဲ့သဘောတူညီချက်ဖြစ်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။
ဒီခရစ်စနေနေ့ကကွယ်လွန်သွားတဲ့အမေရိကန်အချက်လွတ်တော်အမတ်ဂျွန်မကိန်းရဲ့အောင်မေ့ဂုဏ်ပြုပွဲအခမ်းအနားကိုအရီဇိုနာပြည်နယ်မှာဒီကနေ့စတင်ကျင်းပပါရယ်ဂျွန်မကိန်းဟာအရီဇိုနာပြည်နယ်ကိုစားပြုလွတ်တော်အမတ်ဖြစ်နှစ်ပေါင်း30ကျော်ကိုစားပြုခဲ့သူပါပြည်နယ်မြို့တော်ဖီနီကာလွတ်တော်မှာဂျွန်မကိန်းရဲ့ရုပ်အလောင်းကိုတည်တဲ့အခမ်းအနားနဲ့အောင်မေ့ဂုဏ်ပြုကြမှာဖြစ်ပြီးနောက်ပိုင်းမှာတော့အများပြည်သူတွေကိုလာရောက်ကာရဝပြုခွင့်ပေးမှာဖြစ်ပါရယ်စာပနာအခမ်းအနားကိုအရီဇိုနာမှာသတင်းပတ်ကုံအထိကျင်းပမှာဖြစ်ပြီးဂျာရာပလေးနဲ့မှာတော့ဂျွန်မကိန်းရဲ့မိသားစုဝင်တွေမိတ်ဆွေတွေအစိုးရတာဝန်ရှိသူတွေနဲ့အတူဖီနစ်မြို့မှာပဲအများပြည်သူတွေတက်ရောက်တဲ့စာပနာအခမ်းအနားကျင်းပမှာပါ။တောက်ကြနေမှာတော့မြို့တော်ဝါရှင်တန်မှာဂျွန်မကိန်းရဲ့အောက်မေ့ဂုဏ်ပြုပွဲကျင်းပပြီးသူ့ရဲ့ရုပ်အလောင်းကိုလွှတ်တော်ဆောက်အုံထဲမှာထားရှိမှာဖြစ်ပါတယ်။ဝါရှင်တန် DC က National Cathedral မှာစနေနေ့ကျင်းပမဲ့စာပနာအခမ်းအနားမှာတော့သမ္မတဟောင်းတွေဖြစ်ကြတဲ့ Barack Obama နဲ့ George W. Bush တို့ကချီးကျူးဂုဏ်ပြုစကားပြောကြမှာပါ။မကိန်းရဲ့ရုပ်အလောင်းကိုတော့လာမယ့်တနင်္ဂနွေနေ့မှာ Maryland ပြည်နယ် Annapolis ကသူတက်ရောက်ခဲ့တဲ့ American ရေတပ် Academy မှာမြုပ်နှံမှာဖြစ်ပါတယ်။ဂျွန်မကိန်းဟာအုံနောက်ကင်ဆာနဲ့အသက်82နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမဲ့စီစဉ်ကိုသမ္မတဒေါ်နယ်ထရန့်ကဖြတ်သိမ်းလိုက်ပြီးရပိုင်းချမှာပဲတောင်ကိုရီးယားနဲ့ပူးတွဲစည်းရေးလက်ချက်မှုတွေရှင်းနေတဲ့ပြန်ဆောက်ဖို့စဉ်းစားနေတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လတည်းစင်ကုနန်ကထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ခင်းစင်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကရေပြည်ဆန်ဆန်ခရီးပေးခဲ့ပြီးနောက်မှာပဲသမ္မတထရန့်ကပူးတွဲစည်းရေးလက်ချက်မှုတွေကိုစိုင်းငံ့ထားမယ်အကြောင်းရုတ်တရက်ကြေညာထားတာပါ။ မြောက်ကိုရီးယားပေါ်ယုံကြည်မှုပြသတဲ့အနေနဲ့ဒီနေ့နွေရာသီမှာပူးထွက်စည်းလိချင်းမှုကိုဆန်းကန်းခဲ့တာဖြစ်ပေမဲ့အကန့်အသတ်မရှိရက်ဆိုင်မှုဂရီပိထတာမျိုးမဟုတ်ကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးဂျေမက်တစ်ကပင်ဒဂွန်စစ်ထာနေချုပ်ကမနေ့တုန်းကသတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားပါတယ်။နောက်ထပ်စည်းလိချင်းမှုတွေကိုဆန်းကန်းသွားဖို့အစီအစဉ်မရှိသေးကြောင်းလဲပြောဆိုခဲ့တာပါ။ဇွန်လထက်သည့်ဆွေးနွေးပွဲပြီးဆုံးပြီးနောက်မှာတော့စင်ကုနယ်မှာရရှိခဲ့တဲ့သဘောတူညီချက်ဟာအမေရိကန်အောင်မြင်မှုတရားဖြစ်ကြောင်းသမ္မတထရန့်ကပြောခဲ့သလိုမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုအဆုံးသတ်ပြီဖြစ်ကြောင်းလည်း Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။ဒါပေမဲ့လည်းတိုးတက်မှုအနေချင်းအတွက်အပြန်အလှန်အပြင် Facebook တန်ခတ်မှုတွေကိုရှင်းပေါ်ပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုခဲ့သလိုအရေးယူမှုတွေရှင်းပေါ်မပေးခင်နျူကလ িয়ার လုပ်ငန်းတွေအားလုံးရပ်ဆိုင်မှုအမေရိကန်ရဲ့တောင်းဆိုချက်တွေကိုငင်းဆန်ရာကစစ်ဆင်ညှိနှိုင်းမှုတွေလည်းရှေ့မထိုးနိုင်ပဲဖြစ်နေရတာပါ။
နီဂါရာဂွာနိုင်ငံမှာနိုင်ငံရေးလူမှုရေးမတည်ငြိမ်မှုတွေပိုဆိုမလာအောင်နိုင်ငံတကာကကြားဝင်ဟန်နာဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။လူမှုဖူလုံရေးခန်းစားခွင့်တွေကိုဖျက်တောက်ဖို့သမ္မတဒန်နီယယ်အိုဒင်ဂါကစီစဉ်ခဲ့တဲ့အပေါ်ကန့်ကွက်ဆန္ဒပြပွဲတွေစတင်ခဲ့တဲ့ဧပြီလ18ရက်နေ့ကစလို့အစိုးရရဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုတော့ဒီကနေ့ထုတ်ပြန်တဲ့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂရုံးရဲ့အစည်းအဝေးခန်းစားမှာဖော်ပြထားပါတယ်။ဆန္ဒပြပွဲတွေကိုအစိုးရကနေနေရမှာသမ္မတကိုထောက်ခံသူလက်နက်ကန်အရပ်သားတွေဟာဆန္ဒပြသူတွေကိုတိုက်ခိုက်မှုတွေချိန်ချမှုတွေလုပ်ခဲ့တယ်လို့ရဲတပ်ဖွဲ့နဲ့ပူပေါင်းနေနေတဲ့လောရတွေ့ရှိခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ဧပြီလကဆက်လို့လူပေါင်း300ကျော်သေဆုံးပြီးတော့2000လောက်ဒဏ်ရာရခဲ့တယ်လို့နောက်ထပ်လူ300ထက်မနည်းဟာလည်းဆန္ဒပြပွဲတွေမှာပါဝင်မှုဆက်နွယ်ပတ်သက်မှုတွေအတွက်အရေးယူခံရကြကြောင်းလည်းအစိုးရခန်းစားကဖော်ပြခဲ့တာပါ။လက်ဆဖြောက်ခံရတဲ့ကိစ္စတွေအတင်းအကျပ်ဖမ်းဆီးမှုတွေနဲ့ညှဉ်းပန်းနှိပ်စက်ခံရကြောင်းတိုင်ကြားချက်အများပြားကိုလည်းအစိုးရခန်းစားမှထည့်သွင်းထားပါတယ်။ဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့အမှန်အတိုင်းသိနိုင်ဖို့လူအခွင့်အရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရရှိဖို့နိုင်ငံတကာစုံစမ်းစစ်ဆေးမှုဒါမှမဟုတ်ရင်လည်းအမှန်တရားဖော်ထုတ်ရေးကော်မရှင်တရားဖွဲ့စည်းဖို့လည်းလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယက်အယ်ဟူစိန်ကတိုက်တွန်းထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တမြန်မာပိုင်းစီစဉ်ရဲ့ပုံထူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအတွက်ဝေဖန်ခံရပေမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကိုစုကြည်ကိုချီးမြှင့်ထားတဲ့နိုဘယ်ငြိမ်းချမ်းရေးဆုတော့ပြန်လည်ရုပ်သိမ်းမှာမဟုတ်ကြောင်းနိုဘယ်ကော်မတီကပြောလိုက်ပါတယ်။ကုလသမဂ္ဂစုံစမ်းရေးဖွဲ့ရဲ့ထင်းထင်းလာနေကထုတ်ပြန်တဲ့အစီရင်ခံစာမှာတော့အခက်ပြင်းနဲ့မှပြီးခဲ့တဲ့နေ့ထဲဖြစ်ခဲ့တဲ့ပရိပခတ်တွေအတွင်းလွန်ညွေတပ်ဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတွန်းလောက်လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းနဲ့ဒေါ်အောင်ဆန်းစုကြည်ကလည်းအစိုးရခေါင်းဆောင်တူဦးဖြစ်ဟန်တာကိုပြစ်ခတ်ခဲ့ကြောင်းပြောဆိုထားတာပါ။နော်ဝေးနိုဘယ်ဌာနငြိမ်းချမ်းညွှန်ကြားရေးမှူးအော်လဖ်ကျော်စတက်ကတော့နိုဘယ်ဆုရှင်တူကိုချီးမြှင့်ထားတဲ့ဆုပြန်လည်ရုပ်သိမ်းမှုပြဋ္ဌာန်းထားတာမျိုးမရှိတဲ့အကြောင်းအမေရိကန်ရုပ်သံ CNN သတင်းဌာနကပြောဆိုခဲ့ပါတယ်။ဒီချိန်ထဲမှာပဲသက်ဆိုင်သူတွေအားလုံးအနေနဲ့ရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခတွေတက်တာရအောင်ကြိုးပမ်းမှုနဲ့ဖိနှိပ်မှုတွေအဆုံးသတ်ဖို့လည်းတိုက်တွန်းခဲ့တာပါ။ဒေါ်ဆန်းစုကြည်ကတော့နေအချင်းရုပ်ချက်ခံနေရတဲ့အတိုက်ခံခေါင်းဆောင်ဘဝမှာပဲဒီမိုကရေစီတိုင်းသားရေးနဲ့တင့်မြတ်ရေးကြိုးပမ်းမှုတွေအတွက်1992ခုနှစ်နိုဘယ်ငြိမ်းချမ်းဆုရှင်ဖြစ်ရွေးချယ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်ဖိအားပေးတဲ့အနေနဲ့နိုင်ငံကဒေါ်အောင်ဆန်းစုကြည်ကိုပေးရထားတဲ့ကွန်ပျူတာတွေကိုရုပ်သိမ်းမှုတိုက်တွန်းမှုတွေလည်းဖတ်ပေါ်နေတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့လူညုံရေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့တယ်ဆိုပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဖော်ထုတ်ဖို့လည်းကုလသမဂ္ဂအပါအဝင်နိုင်ငံကအတန်းဝန်းကတောင်းဆိုနေကြတာဖြစ်ပါတယ်။မြန်မာဆူရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံကတိုင်ဝမ်ကဆွဆွဲနေတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမျိုးမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်ရေးရမှုတွေရှိခဲ့ကြောင်းလည်းတုံ့ပြန်ပြောဆိုထားကြပါတယ်
။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ကြမ်းကြုတ်ရစဲမှုတွေကိုကျူးလွန်ခဲ့ကြတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုဟန်တာနိုင်တဲ့အာဏာရေးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်မှမရှိတဲ့အတွက်အဲ့ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးသူ့ကိုအပြစ်တင်လို့မရဘူးလို့အမေရိကန်အထက်လွှတ်တော်လူမျိုးစုကောင်းဆောင် Mitch McConnell ကမနေ့အင်္ဂါနေ့မှာပြောပါတယ်။ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေဟာကြမ်းကြုတ်ရစဲမှုတွေနဲ့ရင်ဆိုင်ခဲ့ရတယ်ဆိုတာတန်တရာမရှိဘူးလို့လည်း Reuters သတင်းထောက်တယောက်ရဲ့အမေကို Mitch McConnell ကဖြေကြားသွားပါတယ်။လုံခြုံရေးကောင်စီမှမနေ့အင်္ဂါနေ့ကကျင်းပတဲ့မြန်မာနိုင်ငံဆိုင်ရာတကားဖွင့်ဆွေးနွေးပွဲမှာလည်းရိုဟင်ဂျာအရေး အမေရိကန်နိုင်ငံခြားရေးဌာနကစုံစမ်းစစ်ဆေးမှုရဲ့တွေ့ရှိချက်တွေဟာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဒီသတင်းပတ်အတွင်းထုတ်ပြန်ခဲ့တဲ့တွေ့ရှိချက်အစီရင်ခံစာနဲ့ကိုက်ညီမှုရှိတယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်နီကီဟဲလီကပြောပါရယ်မြန်မာစစ်တပ်ဟာရခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးရုံးလောက်အောင်လူတွေအစုလိုက်ပြုံးလိုက်တပ်ဖြတ်တာတွေမှာအုပ်စုလိုက်မရင်ကျင်တာတွေပါကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂကတင်းလာနေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးတာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုအရေးယူဖို့လည်းတောင်းဆိုထားတာပါဒီလိုကြမ်းကြုတ်ရဆက်တဲ့လို့ရအတွက်တာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုအရေးယူပေးဖို့ကုလသမဂ္ဂဘက်ကဒါပထမဆုံးအတိအလင်းတောင်းဆိုလိုက်တာလည်းဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့နိုင်ငံတကာကဆွဆွဲနေတဲ့အထီးလူခွင့်ရချုပ်ဖို့မှုတွေကျူးလွန်ခဲ့တာမရှိဘူးလို့ပြောဆိုထားသလိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းအတိအမှန်မပြောပါဘူ
းရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်တည်းဖြစ်ခဲ့တဲ့ပြည်ကပ်တွေအတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးလောက်လူခွင့်ချုပ်ဖို့မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂဆွဆွဲရေးဖွဲ့ကဆွဆွဲထားတဲ့အစီရင်ခံစာကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ချုပ်ဖို့မှုတွေအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိပ်တန်းခေါင်းဆောင်6ဦးကိုလူမျိုးတုံးတပ်ဖြတ်မှုလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆက်ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးဖို့လဲကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးဖွဲ့ကတင်းနာနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါမြန်မာဆွေရပြောခွင့်ရဦးစော်ထေးကတော့အချက်အလက်ရှာဖွေရေးဖွဲ့ဆေးလုပ်ဖို့တာဝန်ပေးခဲ့တဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလက်ခံမထားကြောင်းနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကမှားယွင်းတဲ့ဆွဆွဲချက်တွေကိုတုံ့ပြန်ဖြေရှင်းနိုင်မှုအစိုးရကစုံစမ်းရေးကော်မရှင်တခုဖွဲ့စည်းထားတဲ့အကြောင်းဒီနေ့ထုတ်အစိုးရဘက်သတင်းစာတွေမှာပြောဆိုထားပါတယ်မနေ့ကအင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံရဲ့တကားဖွဲ့ဆွေးနွေးပွဲကျင်းပရမှာတော့ကုလသမဂ္ဂအချက်လက်ရှာဖွေဖွဲ့ရဲ့တင်းနာနေကထုတ်ပြန်တဲ့အကြံပြုချက်တွေနိုင်ငံတကာလူ့ဖွဲ့စည်းတွေကကုလသမဂ္ဂဖွဲ့စည်းတွေကပါအလေးနဲ့ဆောင်ရွက်ကြဖို့လဲအတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကတိုက်တွန်းပြောဆိုခဲ့ပါတယ်
တောင်ဆူရာနိုင်ငံရဲ့ဆိုးဝါးလာတဲ့ငါးနှစ်ကြာပြည်ရင်းစစ်ကြီးအဆုံးသတ်စင်မဲ့ညဉ့်ညရဲ့သဘောတူညီချက်နောက်ဆုံးမူကြမ်းမှာလက်မှတ်ထိုးဖို့တောင်ဆူဒွန်တပုံကောင်းဆောင်ရစ်ခ်မာချာကဆုံးဖြတ်လိုက်ကြောင်းကြားနေညနေလူတယောက်ကပြောပါရယ်ဒီလအစောပိုင်းတုန်းကတောင်ဆူဒွန်သမ္မတဆယ်ဗာကီးယားနဲ့အာနာမျှဝေမဲ့သဘောတူညီချက်ကနအူးမူကြမ်းမှာမာချာကလက်မှတ်ရေးထိုးခဲ့ပေမလို့ပြည်နယ်ရေးနယ်နိမိတ်အရေးတွေနဲ့ပတ်သက်ပြီးတော့မေခွန်းထုတ်ထားတာရရှိနေတာကြောင့်ပြန်လည်ပြင်ဆင်ထားတဲ့မူကြမ်းကိုတော့လက်မှတ်ရေးထိုးဖို့ညှင်းဆိုခဲ့တာပါကြာတာပတင်းနေမှာတော့ဆူဒန်ကြားနေညနေသူတွေနဲ့အပြင်ထံဆွေးနွေးပြီးတဲ့အခါမှာမာချာကလည်းမရည်ထုံမယ်လို့ဆုံးဖြတ်လိုက်ပါတယ်။တောင်အာဖရိကနိုင်ငံကိုပြည်내တာပေးခံခဲ့ရတဲ့မာချာဟာအခုချိန်မှာတောင်ဆူဒန်အစိုးရရဲ့သူတမရ9ယောက်ထက်ကတယောက်အဖြစ်ပြန်ရောက်လာမှာဖြစ်ပါတယ်။တမရနဲ့တပုံကောင်းဆောင်တို့ကြားအာဏာပြိုင်လို့နေမှုတွေနဲ့ငြိမ်းချမ်းရေးသဘောတူညီချက်တွေရဖို့မဖြစ်နိုင်ခဲ့တာတွေကြောင့်တောင်ဆူဒန်ပြည်သူထောင်နဲ့တောင်နဲ့ချီတည်ဆုံခဲ့ရပြီးတန်းနဲ့ချီလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြပါတယ်။
အမေရိကန်ပြည်ပေါ်တိုရီကိုကျွန်းမှာပြီးခဲ့တဲ့စက်တင်ဘာလတည်းဟာရီကိန်းမာရီယာတက်ခတ်မှုကြောင့်သေဆုံးသူအရေအတွက်ဟာ3000နီးပါးရှိခဲ့ကြောင်းလေးလာတွေ့ရှိချက်တစ်ခုကဖော်ပြလိုက်ပါတယ်သေဆုံးသူ64ယောက်သာရှိခဲ့ကြောင်းဒေသခံအစိုးရကပြီးခဲ့တဲ့ဒီဇင်ဘာလတည်းကြေညာထားခဲ့ပေမဲ့46ဆကျော်အထိများနေတဲ့အကြောင်းတိရလွတ်လပ်တဲ့လေးလာချက်တည်းရဲ့မနေ့ကထုတ်ပြန်ရမှာဖော်ပြလိုက်တာပါမွန်တိုင်းသင်ခဲ့ပြီးတဲ့နောက်စိုးရတဲ့အခြေအနေတွေအောက်မှာထိရတည်ဆုံးသူစီးရင်ကိုအပြည့်အဝကောက်ယူနိုင်ခဲ့တဲ့အခြေအနေတွေမရှိခဲ့ကြောင်းလဲအစင်ကစားသူတွေသနာလောက်သူတွေကပြောဆိုခဲ့ကြပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုမြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ရခိုင်မြောက်ပိုင်းကျမ်းပဲတိုက်ခိုက်မှုတွေနောက်ပိုင်းနယ်မြေရှင်းလင်းမှုတွေအတွင်ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တဲ့လူခွင့်ရင်ချိုးဖောက်မှုတွေနဲ့ပတ်သက်လို့နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရစေခြင်းတို့ဒီအကြမ်းဖက်မှုတွေကိုကိုယ်တွေ့မျက်မြင်ကြုံခဲ့ရတဲ့သူတွေဘက်ကအစစ်ဆေးခံဖို့အသင့်ပါပဲလို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်ကမွတ်စလင်တချို့ကပြောဆိုလိုက်ပါတယ်ကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်အလက်တွေကိုလေးလေးနက်နက်စဉ်းစားကြဖို့နဲ့နိုင်ငံတကာဥပဒေနဲ့အညီပြစ်မှုကျူးလွန်သူတွေကိုထိုက်တဲ့နဲ့အပြစ်ပေးနိုင်ရေးမြန်မာဘက်ကလည်းပူးပေါင်းဆောင်ရွက်ဖို့ကုလအတွင်းမှုချုပ်ကလည်းတိုက်တွန်းပြောဆိုထားပါတယ်။မတ်စုမွန်စုစည်းတင်ပြထားပါတယ်
။မနေ့အင်္ဂါနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလဌာနချုပ်ကကုလသမဂ္ဂလုံခြုံရေးကောင်စီကပြုလုပ်တဲ့မြန်မာရေးတကပွင့်ဆွေးနွေးပွဲမှာတော့ကုလအတွင်းမှုချုပ်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ရဲ့အစီရင်ခံစာပါရိုဟင်ဂျာမွတ်စလင်တွေပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပြောမကောင်းလောက်အောင်ကျူးလွန်ခဲ့တဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကုလဘက်ကလေးလေးနက်နက်ထဲသွင်းစဉ်းစားမှာဖြစ်ကြောင်းနဲ့မြန်မာအစိုးရဘက်ကလည်းအပြစ်ရှိသူတွေကိုအပြစ်ပေးနိုင်ရေးပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့တာပါတမတော်ကာကွယ်ဦး စည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်သက်ဆိုင်ရာစစ်တပ်အကြီးအကဲ6ဦးကိုစုံစမ်းစစ်ဆေးဖို့တိုက်တွန်းထားတဲ့ကုလအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုတော့ဘင်္ဂလားဒေ့ရှ်ရောဟင်ညာဒုက္ခသည်တွေဘက်ကကြိုဆိုကြောင်းပြောပါတယ်။မြမဆိုးရဘက်ကငင်းဆန်ထားတဲ့အပေါ်မှာတော့တပ်သေးခံနိုင်ရေးစခန်းတွေထဲမှာကိုတိုင်ကြုံခဲ့ရသူမျက်မြင်တပ်သေးကြံ့ရစ်သူမိသားစုများစွာရှိနေသေးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ညာဒုက္ခသည်လည်းဖြစ်တဲ့မောင်နှောမျိုးကကြောင်းစရာဥမ္မာမောင်ကပြောပြပါတယ်
။အစရင်ကတော့ပြင်ခဲ့တာရှိတယ်။လိုပေါ်ပြတာရဟာကိုမြမဆိုးရဘက်ကလုံးမငန်းသေးဖို့အညာဆလုံးမရှိတော့ကျွန်တော်ကိုတိုင်ပူဇော်တုံးရရဟာကိုကျွန်တော်ကဒီမှာရှိတယ်ကွန်တောရဲမိသားစုရဒီမှာချိန်ရတယ်လေအဲ့ဒီမိသားစုဆရာသူတို့ ICC ကလာလို့မှသူတို့တင်ပြီးတော့သူတို့ဆက်ဒီနေ့တမတော်ကသူတို့ချုပ်လွန်တာတော့လူဆက်တာတော့လူလောက်ကရချုပ်တော့တာတော့ဘာလို့လုံးဝမရှိဘူးသူတို့ငန်းတင်နေတာကဒီဆက်မှာရောက်ရှိနေတဲ့မိသားစုဆိုင်ရတဲ့မိသားစုဆရာကျွန်တော်တည်ဆုံသွားတယ်လူရဒီမင်းကြီးတော်မှာကျွန်တော်ဟောဖတ်မှရှိတဲ့ဒီနေရောမှာဘုရားတော်ကဘုရားတော်ဖမ်းမှာကံပါသမှာအစံရောရတဲ့လို့ခောက်တာပေါ့ဗျာ
ရခိုင်မြောက်ပိုင်းနေသားစောင့်တက်တဲ့ရဲလုံးဂျုံရေးစခန်းတွေကို ARSA ကြံဖတ်အဖွဲ့ကလူဝေယာတုတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းစစ်တပ်နဲ့ရဲလုံးဂျုံရေးတွေဘက်ကနေမြေရှင်းလင်းမှုတွေအတွင်မွတ်စလင်ကျေးရွာပေါင်းများစွာမိရှုဖျက်ဆီးခံခဲ့ရတယ်လို့အသက်လူထွက်ပြေးခဲ့ကြရတာကိုကိုယ်တိုင်မျက်မြင်ကြုံတွေ့ခဲ့ရသူတပ်သေးတွေများစွာကြံရှိနေပါသေးတယ်လို့လည်းမောင်းတော်နေမွတ်စလင်တွေကပြောပါတယ်ဒါပေမဲ့လည်းရခိုင်မှာကြံခဲ့သူတွေကဖမ်းဆီးခံရသူတွေရှိတယ်လို့လုံကြုံရေးအရာတိတ်ချောင်နေရသူတွေလည်းရှိသေးတယ်လို့သိရပါတယ်မောင်တော်မျိုးကမြို့တကြီးကျေးရွာသားဦးလာထွန်းကတော့အခုကုလကအစီရင်ခံစာပါအဖြစ်ပြက်တွေဟာအမှန်တကယ်ဖြစ်ပျက်ခဲ့တာတွေတဲကဖြစ်စီအချို့သာဖြစ်တယ်လို့ပြောပြပါတယ
်သူတို့အရင်ကတည်းကခံလာရတယ်ဒါပေမဲ့2008ကတည်းကစားပြီးတော့ကျွန်တော်တို့ကပူပြီးတော့ခံလာရတာပေါ့နော်မက်တင်တွေပါတွေယူထားနိုင်ခဲ့တာရှိတယ်ဒါကတော့နင်းနေပဲနိုင်ငံတကာကအဲ့ဒီနင်းနေကိုပဲရတာအဲ့ဒီနင်းနေကိုရပြီးတော့သူတို့ကအဲ့ဒီအပေါ်အခြေခံပြီးတော့ဖျောနေတာဒီကေလို့ညဒီမှာပြီးသွားတဲ့ဟာတွေအခုလုံးဒီဘက်ကိုတီးရင်နိုင်ငံတကာကအခုကတိုက်ခင်းတာသူတို့ကတီးရသေးတာအဲ့ရှင်ဆိုသူကလုံးဝဒီဘက်ကိုသူက action ပြုမှာကျွန်တော်ကအဲ့လိုပြောရေးတယ်မြန်မာဆွေရကကြတော့အမြင်မျိုးပြောတာပေါ့နော်ဒါပေမဲ့ကျွန်တော်ကြတော့မျက်မြင်သက်သေပဲဒီမှာဘယ်လောက်တိသူတို့ကရင်ပြန်ခဲ့လဲနှိပ်ဆဲခဲ့လဲဆိုတာကျွန်တော်ကမျက်မြင်သက်သေပဲဒီမှာတူလာတူလီမှာပြီးသွားတဲ့ဟာကျွန်တော်တို့မှာအမှအမှုတွေရှိတယ်ပြင်ရှင်တွေရှိတယ်အတိတွေရှိတယ်အဲ့ဘလောက်တောင်နေဆက်တဲ့လေဆိုရင် you are to your lonely ဘက်ကိုသူတို့ကအဲ့လိုဆက်လိုက်တာပြီးတော့တကြရွာလေးရှိတယ်ဘူးတောင်တက်မှဆိုရင်ဟိုမုံနိုးရွာရှိမယ်ဘူရဂျင်းရွာရှိမယ်အဲ့လိုမျိုးအများကြီးပဲသူတို့ကဒါပေမဲ့ဒီဒီတောင်မှမီဒီယာမရှိဘူးဘယ်သူမှသူတို့လာခွင့်မပေးဘူးဆိုတော့အဲ့လိုကျွန်တော်လူတွေကထက်နိုင်တယ်လို့မက်တင်တွေပါတွေယူထားနိုင်ခဲ့တာရှိတယ်ဆိုတော့ဒီနိုင်ငံကပြည်တဲ့လူတွေကိုဘာဖြစ်လို့နိုင်ငံတအပြည့်အတင်းမင်းမဖြိုးနိုင်တာလဲပေါ့ဒီဟာတစ်ချက်ရှိတယ်ဒီလိုကနိဗ္ဗာန်များစွာခံစားပြီးဒီတခါကျတော့အဆူဆုံးကိုခံစားပြီးဆိုတော့ကျွန်တော်တို့ကဒီလိုအဆူဆုံးမျိုးကိုကျွန်တော်တို့ကနောက်တဲ့မခံစားချင်ဘူးကျွန်တော်ဘဝမှာကျွန်တော်နောင်လာနောင်တရဒီလိုအဖြစ်အဆူတွေကိုနောက်မကျွန်းစီရအောင်ဆိုပြီးတော့ကျွန်တော်တို့ကအခုကထောင်ဆူနေရတာဖြစ်တယ်ကျွန်တော်ကပေးဆွေးကြရတာလည်းအင်မတန်များသွားပြီလူသက်သောင်းနှစ်သောင်းကျော်အသက်ခံရတဲ့ဆိုတဲ့ဟာကဒီကျွန်တော်ကပြောတာနဲ့ခုန်ရတာအိမ်တိမှာလူစီရောက်တဘောလျောက်တင်တော့ကျွန်တော်ကဝင်းနေနေကြတဲ့အချိန်မှာဒီလူမျိုးလူတောင်းနဲ့တောင်းနေပါဘူးသူကအဲ့လိုထလိုက်တဲ့ဟာတွေကကျွန်တော်ကတရားမြတ်တူလူရဲအဲ့ဒါ
မြမဆိုးရဘကတော့ကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်တွေဟာမဟုတ်မှန်ကြောင်းညှင်းဆန်ထားပြီးတော့နိုင်ငံတကာနဲ့ကုလကထောက်ပြနေတဲ့ရခိုင်မြောက်ပိုင်းကလူခွင့်ချိုးဖောက်မှုတွေအပေါ်မှာတော့မြမဆိုးရကိုတက်တည်အထောက်အထားခိုင်ခိုင်မာမာနဲ့တင်ပြဖို့နဲ့မြမဆိုးရအနေနဲ့လည်းစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့ပြီးစစ်ဆေးနေပါတယ်လို့တုံ့ပြန်ထားပါတယ်အခုလိုရိုဟင်ဂျာတိမ်းနဲ့ချီမောင်းထုတ်ခဲ့တဲ့မြမနိုင်ငံရဲ့အနေအထားကတော့ကဘာပကဆိုးရလာနေတဲ့ဒေသတွေလုံခြုံရေးကိစ္စဖြစ်လာနေတဲ့အတွက်အလေးအနက်ထားစဉ်းစားဆောင်ရွက်သင့်ပြီလို့ချိန်နဲ့ဆွေးနွေးခဲ့ကြပါတယ်ရှင
်မဆုမွန်စုစည်းတင်ပြထားတာပါဒေါက်တာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေပဲဖြစ်ပါတယ်အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတဲ့တိမ့်နဲ့ချီတဲ့ Ranger ဒုက္ခသည်တွေရဲ့အခက်အခဲတွေဖြေရှင်းနိုင်ရေးအတွက်သတင်းချက်လက်တွေစုဆောင်းပြီးအကြံဉာဏ်ပေးတင်ဆက်တဲ့ Radio အစီအစဉ်တစ်ခုရှိနေပါပြီတိမ့်နဲ့ချီတဲ့ Ranger တွေဌာနေပြင်ရေးမရေရာသေးတဲ့ကာလအတွင်းဒုက္ခသည်တွေလိုအပ်တဲ့သတင်းချက်လက်တွေကိုမျှဝေပေးနေတဲ့အစီအစဉ်လည်းဖြစ်ပါတယ် Unifeed သတင်းတစ်ပုဒ်ကိုမတ်တိန်ကြီးထိုက်ကပြောပြပေးမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံက community radio ဌာနတစ်ခုဖြစ်တဲ့ radio NAF ကရိုဟင်ဂျာဒုက္ခသည်တွေတည်ထားရမယ့်သတင်းအချက်အလက်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေကြတဲ့ကုတူပလောင်ဒုက္ခသည်စခန်းမှာခိုလုံနေသူတူဖြစ်တဲ့အသက်18နှစ်အရွယ်အဗ်ဒူလာကအတန်လွင့်သတင်းတောက်အဖြစ်တာဝန်ထမ်းနေတာပါ
။တရဒီနာမှာဟဂရီဟာဒတ်တိုလေ
ရေဂျူဌာနအနေနဲ့စခန်းတွင်းမှာနေထိုင်နေကြတဲ့သူတွေလိုအပ်တဲ့သတင်းအချက်အလက်တွေကိုပေးရပါတယ်။သတင်းအချက်အလက်တွေထုတ်လွှင့်ပြောဆိုပေးရတာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆယ်ပစားကကုတူပလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိနေတာပါ။အတန်လွင့်သတင်းတောက်အဗ်ဒူလာကတကူရောရေဒီယိုအစီအစဉ်တွေလုပ်ပါတယ်။ကုတူပလောင်ဒုက္ခသည်စခန်းတွင်းကအခက်အခဲတွေဒုက္ခသည်တွေရဲ့အခြေအနေတွေကိုသတင်းထုတ်လွှင့်တဲ့တခုတည်းသောရေဒီယိုအစီအစဉ်လည်းဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့စိုးရိမ်ပူပန်မှုတွေအခက်အခဲတွေကိုထုတ်လွှင့်တဲ့အစီအစဉ်လည်းဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်အဗ်ဒူလာရဲ့အစီအစဉ်ကိုတော့ TechNet မြို့မှာရှိတဲ့ Radio NAF ဌာနချုပ်ရဲ့အပတ်စဉ်ကဏ္ဍအဖြစ်ထုတ်လွှင့်နေတာဖြစ်ပါတယ်။ဒုက္ခသည်တွေရဲ့လိုအပ်ချက်တွေဖြစ်တဲ့အမိုးအကား၊ကျန်းမာရေး၊တကူရေးတန်ရှင်းရေးနဲ့ပညာရေးဆိုင်ရာကိစ္စလိုမျိုးတွေကိုဘလို့ဆောင်ရွက်ရမလဲဆိုတာတွေကိုသတင်းအချက်အလက်တွေအခြေခံပြီးအကြံဉာဏ်ပေးတဲ့အစီအစဉ်လည်းဖြစ်ပါတယ်။ Radio NAF ရဲ့အစီအစဉ်တွေကိုစီစဉ်သူ Rashidu Hassan ကအခုလိုပြောပါတယ
်။ Here is 1.3 million almost Rohingya people who have suffered different types of problems.
ဒီမှာပြဿနာပေါင်းစုံနဲ့ရင်ဆိုင်နေတဲ့ Rohingya တန်းတုံးတွေရှိပါတယ်။နေစရာပြဿနာ၊ကျန်းမာရေး၊ရေရရှိရေး၊တကူရေးတန်းရှင်းပြဿနာအဆုံးပါ။သူတို့ကိုအားပေးကူညီဖို့လိုပါတယ်
။အတန်းလွင့်သတင်းတောက် Abdullah ကတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခက်အခဲတွေနဲ့ပတ်သက်ပြီးအခုလိုစီစဉ်ထုတ်လွှင့်နေရတဲ့အပေါ်ကြေညာနေသူပ
ါ။ဒါရီယိုဆိုရီယိုတကီအိုင်အိုင်စီကတည်းက
ရေဒီယိုဌာနမှာပြန်ပြီးတော့တင်ယူရတာတွေကလည်းအများကြီးပါ။နောက်ပြီးတော့ရေးကြီးတဲ့သတင်းချက်လက်တွေကိုလည်းကိုယ့်ရဲ့တိုင်ဝမ်အတွင်းကိုပြန်ပြီးတော့ဖြန့်ဝေပေးနေပါရယ်။ဒီလိုလုပ်နေတာကိုမိဘတွေကလည်းသိပြီးတော့သဘောကျကြပါရယ်
။ပြီးခဲ့တဲ့အောက်ဂုလကုန်ပိုင်းအတွင်းမွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းနယ်မြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာတိတ်နဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုနှက်ဆက်ဖြတ်ကျော်ထွက်ပြေးခဲ့ကြရတာပါအကြမ်းဖက်မှုတွေဖြစ်ခဲ့တာတစ်နှစ်ပြည့်ခဲ့ပြီဖြစ်ပေမဲ့လို့လဲဒီလူတွေဌာနေပြန့်နှံ့ရေးအခြေအနေကအခုအချိန်ထိရေရေရရမရှိသေးပါဘူးမြန်မာဆွေးရဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သင့်မခံသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအာမခံချက်မပေးပါဘူးဒါပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုပြန်ပြီးတော့လက်ခံမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လို့လဲကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ရိုဟင်ဂျာတွေဌာနေပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ပြောဆိုနေကြတာဖြစ်ပါတယ်
။မတ်သိန်ကြီးထိုက်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတနင်္သာရီမြို့နယ်အတွင်းရေကြီးရေချမ်းမှုတွေဖြစ်နေတဲ့အခြေအနေကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းဒေသကြီးတနင်္သာရီမြို့နယ်အတွင်းစိုးရိမ်ရေမှအထက်ကျော်လွန်နေပြီးရေကြီးရေချမ်းမှုတွေဖြစ်ပွားနေသလိုရေဘေးဒုက္ခသည်တွေကလည်းစာဝတ်နေထိုင်ရေးအတွက်အခက်အခဲအကျက်တဲတွေဖြစ်နေတယ်လို့ဒေသခံတာဝန်ရှိသူတွေနဲ့ရေဘေးရှောင်ဒုက္ခသည်တွေကပြောပါတယ်။ဒီအခြေအနေကို VOA တိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါတနင်္လာရီမြို့နယ်မှာရေကြီးမှုတွေဖြစ်ပွားနေပြီးတော့ဒီကနေ့အထိစိုးရိမ်ရေမှတ်ထက်မှရှိနေပြီးရေဘေးဒုက္ခသည်စခန်း10ခုဖွင့်စားရစေလို့တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးရဲမြင့်ရွှေကပြောပါတယ
်။တိုးလိုက်ကြလိုက်တိုးလိုက်ကြလိုက်ကြဗျ။နာမည်ခွင့်ချက်ကြီးတော့ဒီစိုးရိမ်ရေမှတ်အောက်ကတော့မစင်သေးဘူးဗျ။စိုးရိမ်ကစက်ခွန်ပေးပါ။နောက်ဆုံးပြီး19ပေကျော်ကျော်လေးရောက်ရှိသေးတယ်ဗျ။ဒီလိုရောက်ရှိနေတဲ့အရေးတိုင်းပဲဗျ။အသိပြီးတော့ရောင်းသွားသေးတယ်။ချိုးနေတဲ့အမြင့်ပိုင်းအိတ်တွေကတော့သူတို့အိတ်တွေပြန်ဆင်းသွားတာမျိုးရှိတယ်။ဒါပေမဲ့တော်တော်များများမဆင်းသေးဘူးဗျ။ရေချင်ကြီးကလည်းတက်လက်ကြလက်တက်လက်ကြလက်ပြင်းနေတယ်။ခုချေသေးတဲ့ရေပိကဆိုင်ကန်ဆက်ခုဖွင့်တာလို့ပဲဗျ။ဟုတ
်။တနင်္လာရီမြို့အတွင်းမှာလည်းဒုက္ခသည်13,000ကျော်ရှိနေပါတယ်။ဒီရေဘေးဒုက္ခသည်တွေကိုကယ်ဆယ်ရေးဖွဲ့တွင်နဲ့ပြည်နယ်ဆွေရကန်နဲ့အကူအညီပေးဆောင်နေပါတယ်။ဒုက္ခသည်စခန်းမှာတက်လက်ကြော်ကြနေလာရတဲ့အတွက်စီးပွားရေးရကြက်သဲမှုတွေရှိနေတယ်လို့လွှတ်တော်ကိုယ်စားလှယ်ဦးရဲမြင့်ရွှေကပြောပါတယ်
။စီးပွားရေးရတို့တို့ကြက်သဲမှုတွေဖြစ်တယ်ဗျ။ဝိရချာပါရှင်တော့တက်တာမရှိဘူးမယ်တနေ့လုံးစည်းစားပါလေပြက်တာအဲ့ဒီနေရာအဲ့ဒီဒေသတွေကျွန်တော်တို့ဖြည့်ရှင်းနေပါလေဗျာဘာမှဆိုင်လို့မရသေးဘူးဧကနာထောင်ကျော်တိုင်းပါပဲအဲ့ဒီနေပတ်သက်တဲ့ယူစပါတွေလည်းကျွန်တော်တို့ရောက်ပြီးပါပြီရေရမကျသေးတော့ကျွန်တော်ပြဆိုင်လို့မရသေးဘူးဗျာ
တနင်္လာနေ့မြို့ဟာနှစ်လနီးပါးကြာအောင်ရေဘေးဒုက္ခခံစားနေရပါတယ်ဒုက္ခသည်စခန်းနေဒေရခန်သူကတော့စားတော့နေထိုင်ရေးမှာခက်ခဲရှိလာနေတယ်လို့သဝဲပါရာနဲ့အခုလိုပြောပါတယ်
စားနိုင်ရေးကပိုင်ရောလူအကြီးတော့ပြီးတော့တော့မှဆော့ကြည့်ရမပြီ
းသူပြောသွားတာကတော့စန္နရိခာပိုင်းမှာတော့လူအနေနဲ့အကူကြီးတွေလာပေးတာရှိပေမဲ့တကယ်လူအချက်တွေမရှိတဲ့အခါအတိအရတန်ငါစားတော့ရေးမှာတော့ခက်ခဲရှိနေပါတယ်ပြီးတော့စခန်းမှာလူပေါင်းစုံနဲ့စုပြုံနေရတော့လူမှုရေးနေထိုင်မှုအပိုင်းမှာကြက်သေးလာနေတယ်လို့သူကပြောပါတယ် ရေကြီးမှုတန်ကြောင့်တနင်္လာမျိုးတွင်ကျောင်းခွန်ကျောင်းပိတ်ထားရတယ်လို့တိုင်းပညာရေးမှူးတော်မြင့်စိန်ကပြောပါတယ
်။ဘုန်းတယ်တွင်မှာဒီကတော့ကြီးနေတယ်။မလေးရပြီးတော့ကျွန်တော်ခွန်ကျောင်းပိတ်ထားပါသေးပါ။အဲတချို့ကျတော့လည်းပိတ်လိုက်တယ်၊ရေကြီးတော့ပြန်ပိတ်လိုက်တယ်အဲ့လိုမျိုးပေါ့နော်။အလီလီလာလာတော့ဖြစ်နေတာရှိပါတယ်။
ရည်ကြီးရည်ရမ်းမှုဖြစ်ပွားခဲ့လို့တနင်္လာရီမျိုးတွင်ရွာပေါင်း30ကျော်ရည်ကြီးခဲ့တယ်လို့ကျောင်းပေါင်း40ခန့်ပိတ်ထားခဲ့ရတယ်လို့ဒေသခံတွေကပြောပါရယ်ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကစပြီးတော့မြန်မာနိုင်ငံတွင်စကိုင်းတိုင်းဒေသကြီး၊အေရဝတီတိုင်းဒေသကြီး၊မွန်ပြည်နယ်၊ကရင်ပြည်နယ်၊တနင်္လာရီတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီးနဲ့ပဲခူးတိုင်းဒေသကြီးတို့မှာရည်ကြီးရည်ရမ်းမှုတွေဖြစ်ပွားခဲ့ပြီးတော့လူရည်သသိန်း 48,000 ကျော်ရေးပေးသိမ့်ခဲ့တယ်လို့ရည်ကြီးရေရှံမှုကြောင့်တည်ဆုံးသူ23ဦးရှိခဲ့တယ်လို့ကယ်ဆယ်ရေးနဲ့ပြန်လည်နေရာချသရေးဝန်ကြီးဌာနကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်သတင်းပေးပို့ထားပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွင်းနိုင်တယ်လို့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုလည်းပေးပို့နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ Nuclear လက်နက်ဖြတ်သိမ်းရေး American နဲ့ဆွေးနွေးမဲ့ကိစ္စဟာမှေးမိန်နေပြီးပြက်ပြယ်နိုင်ပွဲရှိတယ်လို့မြောက်ကိုရီးယားကစာရေးပြီးသတိပေးလိုက်တဲ့အကြောင်း CNN နဲ့ Washington Post သတင်းဌာနတွေကဖော်ပြကြပါတယ်။နိုင်ငံသားရေးဝန်ကြီး Mike Pompeo ကပြီးခဲ့တဲ့တောက်ကြံနေ့ကမြောက်ကိုရီးယားသွားဖို့စီစဉ်ထားတာကိုမထွက်ခွာခင်နိုင်ပိုင်းအလိုမှာသမ္မတထရမ့်ကရုတ်တရက်ဖျက်သိမ်းခဲ့တာကြောင့်အခုလိုပြင်းပြင်းထန်ထန်တုံ့ပြန်လိုက်တာလို့သတင်းတွေမှာဖော်ပြထားပါတယ်။နှစ်နိုင်ငံကြားဆွေးနွေးပွဲအထမမြောက်ဖြစ်နေရတဲ့အကြောင်း VOA တန်တမန်ရေးသတင်းတောက် Cindy Singh က American နိုင်ငံသားရေးဌာနကနေသတင်းပေးပို့ထားပါတယ်။ Dawkins Sowin ကပြောပြပေးမှာပါ
။ကောင်းပါပြီ။ American နိုင်ငံသားရေးဝန်ကြီး Mike Pompeo ကမြောက်ကိုရီးယားနိုင်ငံကို၄ချိန်မြောက်ခီးစဉ်အဖြစ်သွားရောက်ဖို့စီစဉ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရမ့်က Twitter ကနေရုတ်တရက်မသွားဖို့တားမြစ်ခဲ့ပြီးတော့ Nuclear လက်နက်ဖြတ်သိမ်းရေးဆွေးနွေးပွဲအထမြောက်အောင်တရုတ်နိုင်ငံကအကူအညီမပေးဘူးလို့ဆွဆွဲလိုက်ပါတယ်။ American နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူ Heather Nauert ကတော့မြောက်ကိုရီးယားကနေဆွေးနွေးပွဲဖြစ်ပြနိုင်ပွဲရှိတယ်လို့သမ္မတထရမ့်ကိုစာရေးပြီးသတိပေးလိုက်တယ်ဆိုတာနဲ့ပတ်သက်လို့အတိမပြုတ်သလိုညင်းဆိုတာလည်းမဟုတ်ပါဘူး။ဒါပေမဲ့ရုတ်တရက်ခီးစဉ်ဖြစ်လျက်ရတဲ့အကြောင်းပြချက်ကိုတော့အခုလိုပြောပါရစေ။
The entire national security team discussed.
မြို့သားလူတို့ရဲ့ကောင်စီဝင်အားလုံးပါဝင်ပြီးဒီကိစ္စဆွေးနွေးခဲ့ကြတာပါ။သူတို့အားလုံးကအခုချိန်သွားဖို့အချိန်မတန်သေးဘူးလို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။သမ္မတကလည်းသဘောတူပါတယ်။ဒါကြောင့်သမ္မတကတူကြကနေတဆင့်သူ့ရဲ့ဆုံးဖြတ်ချက်ကိုကျင်ညာလိုက်တာပါ
။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်လို့မြောက်ကိုရီးယားကစိတ်ပြောင်းသွားတာဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့အမေရိကန်ကတော့တားဆီးပိတ်ဆို့မှုတွေနဲ့ပတ်သက်တဲ့သဘောထားကိုပြောင်းမှာမဟုတ်ဘူးလို့အခုလိုပြောပါတယ်။
The positive is that we
ကျမတို့ဘက်ကအသာစီရနေတဲ့အနေအထားရှိပါတယ်။အခြေခံအားဖြင့်သူတို့ရဲ့ကုန်လွယ်ရေး90ရာခိုင်နှုန်းနဲ့ရေနံစွမ်းအင်30ရာခိုင်နှုန်းကိုပိတ်ဆို့အရေးယူထားပြီးဖြစ်ပါတယ်။ဒီပိတ်ဆို့မှုတွေကိုကျမတို့အနေနဲ့တင်းတင်းကြပ်ကြပ်စုပ်ကင်ထားတာပါ။သမသာသူတို့ဘာနာရေးအကြက်အတဲဖြေလျှော့ပေးဖို့အတွက်သူတို့အနေနဲ့တောင်းပန်ခါရလာမှာပ
ါ။ကာဝေးရေးဝန်ကြီးဂျင်မက်ဒစ်ကလည်းတောင်ကိုရီးယားနဲ့ပူးတွဲစစ်ရေးလေ့ကျင့်မှုတွေပြန်လည်စတင်နိုင်ဖို့အတွက်နိုင်ငံသားရေးဝန်ကြီးပွန်ပီယိုနဲ့အနီးကပ်ပူးပေါင်းညှိနှိုင်းနေပါတယ်လို့ပြောပါတယ်
။ As you know, we took the step to
တည်တဲ့အတိုင်းပါပဲ။စင်ကာပူထိပ်သီးဆွေးနွေးပွဲကနေထွက်ပေါ်လာတဲ့ချစ်ကြည်ရင်းနှီးမှုနဲ့ယုံကြည်မှုအရာကြီးမားသောစီးရေးလေ့ကျင့်နာတွေကိုဆိုင်းငံ့လိုက်တဲ့အဆင့်ထိလှုပ်ပေးခဲ့ပါတယ်။ဒီတစ်ခါတော့ဒီလိုစီးရေးလေ့ကျင့်နာတွေဆိုင်းငံ့တဲ့ကိစ္စထပ်လှုပ်ဖို့အစီအစဉ်မရှိတော့ပါဘူး
။အထက်လွှတ်တော်ဒီမိုကရက်လွှတ်တော်အမတ်ဘန်ကာဒန်ကတော့ထရမ့်နဲ့ကင်ဂျွန်အွန်တို့တွေ့ဆုံတာကိုသူထောက်ခံပေးမိပူးတွဲစီးရေးလေ့ကျင့်မှုတွေရပ်ဆိုင်းတာကိုတော့သဘောမတူဘူးလို့ပြောပါတယ်
။ Well I thought it was a mistake to end the military.
ဆက်တဲ့ကစီးလေ့ကျင့်မှုတွေအဆုံးသတ်မယ်ဆိုတာကိုတိတ်မှားတယ်ဆိုပြီးတော့ကျွန်တော်ယူဆခဲ့တာပါ။ကျွန်တော်မထောက်ခံခဲ့ပါဘူး။တွေ့ဆုံဆွေးနွေးတာကိုတော့ထောက်ခံပါတယ်။တန်ကြီးတမန်ကြီးအတုံးချတာတော့အဓိပ္ပာယ်ရှိတယ်လို့ထင်ပါတယ်။ဒါပေမဲ့သစ်သာထင်ရှားတဲ့ရလဒ်မတွေ့ရသေးပဲမြောက်ကိုရီးယားကိုအလျှော့မပေးသင့်ဘူးလို့ယူဆပါတယ်
။နှစ်နိုင်ငံဆွေးနွေးပွဲရှစ်ဆက်မတိုးနိုင်ဖြစ်နေတဲ့အချိန်မှာအမေရိကန်နဲ့မြောက်ကိုရီးယားထိပ်တန်းအဆင့်ခေါင်းဆောင်တွေနောက်ထပ်တွေ့ဆုံမဲ့သတင်းတွေထွက်ပေါ်လာအောင်မလားဆိုတာကတော့တည်တည်ကြွယ်ကြွယ်မသိနိုင်သေးပါဘူးလို့ VOA သတင်းတောက်စင်ဒီစိန်းကသတင်းပေးပို့ထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဩဂုတ်လ29ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာတော့မိုးရာသီမှာရေကတဆင့်ကူးစက်ယောဂါဖြစ်တဲ့ဝမ်ပြက်ဝမ်လျှော်ယောဂါကိုဘယ်လိုကာကွယ်နိုင်ပါသလဲ
။ရေမှာဆိုရေကိုကျူချက်တော့မယ်။တန်ရှင်းတဲ့ရေကိုတောင်းမယ်။အဲ့ဒါကြောင့်လူစင်တို့ဒီပတ်ဝန်းကျင်တန်ရှင်းအောင်ဆိုတော့ဒီအင်နာရင်းလုံးအင်နာ
အထွေထွေယောဂကုဆရာဝန်ဒေါက်တာနေမျိုးသူပြောသွားတာပါမြမလူဒုနဲ့ကျန်းမာရေးအစီအစဉ်မှာနားဆင်ရပါမယ်မြမအရေးသုံးသပ်ချက်မှာတော့မြမမီဒီယာအခြေအနေနဲ့အလားအလာကိုဆွေးနွေးတင်ပြထားပါတယ်ဒါ့အပြင်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားသတင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့လူဒုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မိုးရာသီမှာရေကတဆင့်ကူးစက်ယောဂဖြစ်တဲ့ဝမ်ပြက်ဝမ်လျှော်ယောဂဖြစ်ဖို့ပိုပြီးလွယ်တာကြောင့်အစားအသောက်ရောတောက်သုံးရည်ပါတန့်ရှင်းစင်ကြယ်ဖို့တေချာဂရုစိုက်ပြီးဝမ်ပြက်ဝမ်လျှော်ယောဂကိုကာကွယ်ရပါမယ်လူလူနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာတန့်စောကတင်ပြထားပါတယ
်မတန့်ရှင်းတဲ့တောက်သုံးရည်နဲ့အစားအစာတွေကိုစားတောက်မိတဲ့အခါဝမ်ပြက်ဝမ်လျှော်ယောဂဖြစ်ပေါ်ခံစားရနိုင်ပါတယ်အထူးသဖြင့်အခုလိုမိုးရသည့်အချိန်ကာလတွေမှာပိုပြီးခံစားကြရတာပါမတန့်ရှင်းတဲ့ရည်နဲ့အစားအစာတွေကိုစားတောက်မိတဲ့အခါဝမ်ပြက်ဝမ်လျှော်ယောဂအပြင်အစာအဆိပ်တင်တာမျိုးကိုလည်းကြုံတွေ့ခံစားရနိုင်တယ်လို့အထွေထွေယောဂကုဆရာဝန်တူဦးဖြစ်သူဒေါက်တာဆန်းအင်ထက်ကပြောပါတယ
်ဟိုအစားတောက်ကင်တွေတဲ့အခါမှာအဆိပ်ကျောဟိုဘယ်လိုပြောမလဲမချက်ခင်မှာပေါ့နော်လက်ကိုဟိုညစ်ပတ်နေမယ်ဆိုလို့ညစ်ပတ်လက်နဲ့ပဲအဲချက်ပြုတ်မယ်ဆိုလို့ရှိရင်လည်းဒီဖူပိုင်စင်ဖြစ်စေနိုင်တယ်အစာအဆိပ်တင်နိုင်ပေါ့နော်နောက်တစ်ခုကကျတော့ဟိုတချို့ထမင်းကြော်တွေပါတယ်ပေါ့ထမင်းကြော်လိုက်တယ်ဒါပေမဲ့ဒိုင်းသေးချာမကြော်ဘူးပေါ့အဲ့လိုအေးပြီးတော့ကြော်လိုက်တယ်ဆိုလို့ရှင်ဘက်ဆက်လက်စီးရွှဲဆိုတဲ့အကောင်လေးတွေကြောင့်လည်းဒီအစာစိတ်တင်နိုင်တယ်နောက်တစ်ခါ eco line တို့စာမိုနယ်လာကံပန်လိုဘတ်တာတို့ကြတော့ဟိုမတန့်ရှင်းတဲ့အဲအစာတောက်တွေရေတွေတောက်ပြီးမယ်နောက်ပေါ့နော်အသားစိမ့်တွေစားပြီးမယ်ဒါခါကြလို့ရှင်လည်းနှိုးတွေပါရင်နှွားနှိုးတွေလေသေချာမချက်ထားဘူးပေါ့အဲ့လိုမျိုးမကြိုချက်ထားတဲ့ဟာတောက်ပြီးမယ်ဆိုရင်လည်းဖြစ်နိုင်တယ်နောက်ကြက်ဥတွေပေါ့နော်အဲနောက်တစ်ခါကျတော့ listeria ဆိုတဲ့အကောင်တွေကြတော့ကြာရှည်ခံထားတဲ့ပစ္စည်းတွေပေါ့အစာတောက်တွေဥပမာ cheese တို့ဘတ်တို့မှာဆိုလို့ရှိရင်အဲ့အရာတွေကဟိုကြာလာလို့ရှိရင်ဒီ listeria ဆိုတဲ့အကောင်ပေါက်ပြီးတော့ဒီလိုအစာအဆိပ်တင်တာလည်းဖြစ်စေတယ်ပေါ့နော
်ဝမ်ပြက်ဝမ်လျှော်ယောဂါဟာတာမယောဂါတစ်ခုဖြစ်ပေမဲ့ထိရောက်တဲ့ကုသမှုတွေကိုမရရှိခဲ့ဘူးဆိုရင်အသက်သေဆုံးတဲ့အထိယောဂါပြတ်ထန်နိုင်ပါတယ်ကလေးငယ်လေးတွေဟာဝမ်ပြက်ဝမ်လျှော်ယောဂါကြောင့်ဖြစ်တဲ့အသက်ဆုံးရှုံးမှုတွေကိုလူကြီးတွေထက်ပိုပြီးကြုံတွေ့ရနိုင်တယ်လို့အထွေထွေယောဂါကုဆရာဝန်တဦးဖြစ်သူဒေါက်တာနေမေသူကပြောပါတယ
်ဝမ်ပြက်ဝမ်လျှော်ယောဂါဖြစ်တဲ့အခါကျလို့ရှိရင်ကျွန်တော်ခန္ဓာကိုယ်ရရေတက်စားတဲ့ရေဆုံးရှုံးသွားတယ်တကယ်လို့ဆုံးရှုံးမှုတွေများသွားတယ်ဆိုလို့ရှိရင်တော့အသက်သေဆုံးတဲ့အထိကိုဖြစ်ပေါ်လာတယ်။အလို့ကဒီဝမ်ပြက်ဝမ်လျှော်ယောဂကြောင့်မလို့ခါရချုပ်တဲ့မှုတွေဘယ်လိုဖြစ်သွားနိုင်လဲ။အဲ့တော့ဒီဝမ်ပြက်ဝမ်လျှော်ယောဂဖြစ်တဲ့အခါကျတော့ဒီစားသမျှအစာအသောက်တွေခါရတက်တွေဘုံတော့ကဒီစနားတော့ဝမ်းနဲ့အတူတခါလေးပါသွားတဲ့အခါကျတော့စိုးယူနိုင်မှုအားနည်းသွားတယ်။ခန္ဓာကိုယ်ကဘာမှမရလိုက်ဘူးဆုံးရှုံးသွားတယ်။နောက်တစ်ခုကကျတော့ဒီဝမ်ပြက်ဝမ်လျှော်ယောဂဖြစ်နေဆိုလို့ရှိရင်ခလေးတွေကတိတ်မဆာတော့ဘူးဆာမဆာတော့မတောင်းတော့ဘူးအဲဒီခါကျတော့ဝမ်ပြက်ဝမ်လျှော်ယောဂကိုပို့ပြီးတော့ဝမ်ပြက်ဝမ်လျှော်ယောဂကြောင့်မလို့အာဟာရချို့တဲ့မှုတွေပို့ပြီးတော့ဖြစ်လာတယ
်မတန်ရှင်းတဲ့ရေနဲ့အစာတောက်တွေကိုစားတောက်မိတဲ့အခါဝမ်ပြက်ဝမ်လျှော်ယောဂနဲ့အစာအဆိပ်တင်တဲ့ယောဂတွေအပြင်အစာရင်နာဖြစ်စေတဲ့ယောဂပိုးတွေလည်းကုသခဲရနိုင်တယ်လို့အစာရင်နဲ့ဦးလန်းချောင်းဆိုင်ရာအထူးကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးသိမ်းမြင့်ကပြောပါတယ
်သူကနေသူကိုကုသနေတယ်ဆိုအစာတောက်တို့ရေတို့တစ်ဆင့်ကူတယ်မတန်ရှင်းတဲ့အစာတောက်တို့မတန်ရှင်းတဲ့ရေတို့ပုံကောင်နာတဲ့ဟာတွေတော့မစင်မတိထားတဲ့အစာတောက်တွေဆိုရင်ကူနိုင်တယ်ရှင်နာတဲ့အစာစားတွေရှောင်ဖို့ကောင်းတယ်
完变完小油缸呢，啥水电油缸里皮包看哪样件没洗水污渍？凌晨啥到的啥啥呢？导演里哈，担心清洁比油缸更新的不留一包嘞。导演呢啥啥里个担心清洁样不留皮塞比新的嘛来路没几的卡，到达生意太卡咕噜别话嘞。
啥水电油片哦，你妈妈从地很前面多啊不喏，地个那个地下水就担心阿妹，那不留心大生意吧都啥老乡亲阿妹地下，我大里做嘞努力样吃别话没，接受嘞就吃到阿妹，我努力做嘞地下就吃阿妹，喏，然后这个 cross contamination 嘛，我那路大生意吃他嘞，人家这些路他嘞污里的吧里头，那这个他吃没做路心，地下水就比嘛吃点嘞不喏，然后这个假如嘞，地个老百姓的环境不，可能担心生计要你嘛呗，比如啥水电啊，我价格比来嘛嘞。
完变完小油缸没撇水不对，一股就切到东木路那边，把我们嘛去嘞，因那嘞你接了过来，但现在样表面表嘞北部路嘞路，到达你表度个表话嘞。
一嘛是一股就切到没，但现在一股到没，我就看到路线上路，你把我们担心样说，就因那金龙因那那那片，对这家东表没，我就看到路线的东表嘞一段时间流那边，油缸不嘛，就没问要那样路对，对家新鲜比较。他是没，云南的威阳路，然后的烧汤没，俺们看见路线这种的，都过夜担心不过呢，那天气的低啦，俺们看到这种，上山里面皮皮，上山里面皮皮，那年节又感觉有点皮皮，他的嘛，每人身边的那个新疆人没。
啊，古老模样的青旮旯嘛，玩遍玩小妖个皮肤困一面了将，啊，啥到呢？到东夜里个担心新疆人救晒高位他的那将，等你别来点皮包嘞，见了等着哇。
ပါစံဗုဒ္ဓဟူးနေ့ညတိုင်းတင်ဆက်ပေးနေတဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါအခုတော့မြန်မာအရေးသုံးသပ်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာလွတ်လပ်ပြီးအမိကိုခင်းတဲ့တာဝန်သိတဲ့ပုဂ္ဂလိကမီဒီယာထွန်ကားရေးအလားအလာဘယ်လိုရှိပါသလဲဘယ်လိုအတားအဆီးတွေရှိနေပါသလဲအိန္ဒိယနိုင်ငံတချို့ကအခြေအနေတွေနဲ့နှိုင်းယှဉ်ရင်ဘယ်အဆင့်မှရှိနိုင်ပါသလဲဂျော့ဂျ်ဝါရှင်တန်တက္ကသိုလ်မီဒီယာရေးရာဌာနပါမောက်ခဂျန်နက်စ်ဂျီလ်နဲ့ဥကျော်စံတာကဆွေးနွေးသုံးသပ်တင်ပြထားပါတယ
်။မီဒီယာတွေနိုင်ငံရေးဘက်လိုက်မှုစနေရဆိုရင်အဲ့ဒါကိုလက်ခံနိုင်ပါသားခင်ဗျာ
။ No ideally there should not be political bias.
လက်မခံနိုင်ပါဘူးရှင်။နိုင်ငံရေးဘက်လိုက်မှုဆိုတာမရှိသင့်ပါဘူး။ဘက်လိုက်မှုဆိုတဲ့နေရာမှာတခြားဘက်လိုက်မှုပုံစံတွေလည်းအမျိုးမျိုးရှိပါသေးတယ်။နိုင်ငံရေးဘက်လိုက်မှုဒါမကပါဘူး။ပိုင်ဆိုင်မှုနဲ့ပတ်သက်တဲ့ဘက်လိုက်မှုမီဒီယာကိုဘသူကပိုင်တယ်ဘသူကချုပ်ကင်နေတယ်ဆိုတာသိဖို့လိုအပ်ပါတယ်ဒီဟာကိုထုတ်ဝေတဲ့နောက်ွယ်မှာစီးပွားရေးအကျိုးအမြတ်တစုံတရာရှိနေသလားဒါကြောင့်ဟိုပါတီကိုပြစ်ပယ်ပြီးတော့ဒီပါတီကိုထောက်ခံနေသလားဒီမိုကရေစီထွန်းသစ္စာနိုင်ငံတွေမှာစိန်ခေါ်မှုတရက်ကတော့တည်င်းတရက်ရဲ့အရင်းမြစ်ကိုပရိသတ်ကဆန်းစစ်သိရှိနိုင်ဖို့ပဲဖြစ်ပါတယ်ဒီတည်င်းဟာနိုင်ငံရေးဘက်လိုက်မှုစီးပွားရေးပျော့ကားတွေကြောင့်ပေါ်ထွက်လာတာလားဆိုတာသိရှိနိုင်ဖို့ကအရေးကြီးပါတယ်
တခုကမီဒီယာအနေနဲ့လူလူကိုသတင်းအချက်အလက်မှန်မှန်ကန်ကန်ပေးနိုင်ဖို့ဆိုတဲ့နေရာမှာဒီမီဒီယာတွေဘလောက်လွတ်လပ်မှုရှိတယ်လဲဆိုတာလည်းအရေးကြီးမယ်ထင်ပါတယ်ဒီနေရာမှာမီဒီယာလွတ်လပ်ခွင့်ကဘလောက်ထိအရေးကြီးတယ်လဲမီဒီယာလွတ်လပ်ခွင့်ရဲ့အတိုင်းအတာဟာဘလောက်ထိစီးနင်းတယ်လဲဆိုလည်းပြောပါဦးခင်ဗျာ
It's that's such a good question and it's such a complicated question
ဒါဟာတိတ်ကောင်းတဲ့မေးခွန်းဖြစ်တယ်လို့အင်မတန်ရှုပ်ထွေးတဲ့မေးခွန်းလည်းဖြစ်ပါတယ်ဒီကိစ္စမှာမျက်နှာစာအများကြီးရှိပါတယ်အကောင်းဆုံးဖြစ်တင်တာကတော့မီဒီယာအပေါ်မှာထိန်းချုပ်ထားတဲ့ဥပဒေပြဋ္ဌာန်းချက်လုံးဝမရှိတဲ့အခြေအနေမျိုးပဲဖြစ်ပါတယ်။လုံပိုင်ခွင့်လိုင်စင်လျှောက်ထားရမယ်ဆိုတဲ့ကိစ္စ၊ပိုင်ဆိုင်ခွင့်တောင်းခံရတာတို့၊နိုင်ငံတော်လျှို့ဝှက်ချက်ဆိုတာတို့၊ခိုင်လုံစိတ်ချရတဲ့သတင်းအချက်အလက်ကိုမီဒီယာတွေရယူခွင့်မရှိတာတို့တကယ်တော့ဒီလိုသတင်းအချက်အလက်တွေကိုအစိုးရကိုယ်တိုင်ကထုတ်ဖော်ပြောပြရမယ်ကိစ္စပါ။မြန်မာနိုင်ငံမှာတော့အစိုးရဘိုင်းကမပြောတဲ့အတွက်မီဒီယာတွေကဖြစ်ရမှန်ကိုမသိရှိနိုင်တာတွေမကြာခဏဖြစ်တယ်လို့သိရပါတယ်။ခြုံပြောရရင်တော့မီဒီယာလွတ်လပ်ခွင့်ဆိုတာတရားဥပဒေနဲ့ထိန်းချုပ်မှုထက်အများကြီးပုံမရှုပ်ထွေးပါတယ်။ဖုံးကွယ်မထားဖို့ပွင့်လင်းမြင်သာမှုရှိဖို့လည်းလိုအပ်ပါတယ
်။ဆိုတော့ဒီမြန်မာနိုင်ငံရဲ့အခုလက်ရှိမီဒီယာလွတ်လပ်ခွင့်အခြေအနေကိုအိန္ဒိယအရှေ့တောင်အခြားနိုင်ငံတွေရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးတော့ကြည့်ပြပါဘယ်လိုတွေးရပါသလဲခင်ဗျာမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်အစီအတန်းဟာ
Well it's very exciting to me to see
မြန်မာနိုင်ငံရဲ့အပြောင်းလဲတွေကိုတွေ့မြင်ရတာကျမတို့သိတ်ကိုအံ့အားသင့်ရပါတယ်သိတ်ပြီးတော့မြန်ဆန်တယ်2010တုန်းကကျမမြန်မာပြည်ကိုရောက်ပါသေးတယ်အဲ့ဒီတုန်းကမီဒီယာတွေဟာတစုံတရာရေးမယ်ဆိုရင်ကြိုတင်ခွင့်ပြုချက်ယူဖို့လိုအပ်ပါတယ် 2012 မှာကျမထပ်သွားတော့စာပေစီစီရေးကိုဖျက်သိမ်းလိုက်ပါပြီမထုတ်ဝေခွင့်ဘာမှ ကြိုတင်ခွင့်ပြုချက်ယူဖို့မလိုတော့ပါဘူး။ကိုထုတ်ဝေတာကိုတော့ကိုတာဝန်ယူရတာပေါ့လေ။ဒါပေမဲ့ဒါဟာတိတ်ကိုကြီးမားတဲ့အပြောင်းလဲပါ။ကိုဟာကိုစင်စါလောက်ရတာတော့ရှိပါတယ်။မီဒီယာဥပဒေသစ်အတန်လွဲ့ဥပဒေသစ်တွေရှိတာတော့သိပါတယ်။ဒီလိုစိန်ခေါ်မှုတွေကတော့ရှိနေသေးပါ။ကျမရဲ့ကျွမ်းကျင်မှုနယ်ပယ်ကတကယ်တော့အင်ဒိုနီးရှားဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်လာတာတွေဟာအင်ဒိုနီးရှားနဲ့တိတ်တူညီနေတာကိုလည်းစိတ်ဝင်စားဖွယ်တွေ့နေရပါတယ်။မလေးရှား၊ကမ္ဘောဒီးယားတို့မှာအလားတူဖြစ်ထွန်းမှုတွေရှိပါတယ်။အရှေ့တောင်အာရှရဲ့အသွင်တစ်ခုလို့ဆိုနိုင်မယ်ထင်ပါတယ်ရှင်
။ဒါမှဒီလက်ရှိအခြေအနေကိုကြည့်မယ်ဆိုရင်တော့အဲ့ဒီနိုင်ငံတွေနဲ့စာရင်မြန်မာနိုင်ငံရဲ့အခြေအနေကနောက်ကျကြံ့နေသေးတယ်လို့များဆိုနိုင်ပါလားခင်ဗျာ။
I think it's moving along right with everybody.
တခြားနိုင်ငံတွေနီးတူရွေးရှားနေတယ်လို့ပဲထင်ပါတယ်။အဲ့ဒီအုပ်စုနဲ့ရောပါနေပါတယ်။ကျမတို့ကြိုတွက်နိုင်တာတွေရှိပါတယ်။ဥပမာကျမအနေနဲ့လွတ်လပ်တဲ့မီဒီယာတွေစိတ်ပျက်စရာတွေကြုံရတာပွင့်လင်းမှုရှိလာပြီးလွတ်လပ်တဲ့အသံတွေကြားရပြီးလို့ဝမ်းသာရပါမယ်။ပြဿနာကမီဒီယာပွင့်လင်းလာတယ်လို့စီးပွားရေးလည်းပွင့်လင်းလာပါတယ်။ဒီမှာစီးပွားရေးဖိအားတန်ကိုခံကြရတယ်။လူတွေကအရေးအသွေးကောင်းကောင်းလိုချင်တယ်။အရေးအသွေးကောင်းကောင်းလှုပ်ဖို့စီးပွားရေးအရာချမ်းချမ်းခံနိုင်ရမယ်။အဲ့ဒါဟာအခက်ခဲကြီးတစ်ရက်ပါပဲ။အင်ဒိုနီးရှားမှာဒီအတိုင်းပါပဲ။မြန်မာပြည်မှာဆိုကျွန်မတွေ့ရသလောက်မီဒီယာတချို့ဟာအစိုးရနဲ့နှီးဆက်တဲ့ခရိုနီတွေကပိုင်ထားကြတယ်။ဆိုတော့သူတို့ကသတင်းပိုရယူနိုင်တယ်၊အရင်းနှီးပိုတောက်တယ်။ဒါဟာပြဿနာပဲလို့ကျွန်မထင်ပါတယ်။ဒါပေမဲ့မြန်မာမီဒီယာလောကဟာဒီလိုအရှုပ်ထွေးတွေနဲ့ကိုဆက်ပြီးတော့ရွေးရှားနေတာကိုတွေ့နေရတာကောင်းတဲ့အချက်ပါပဲ။
ဟုတ်ပါတယ်ပုဂ္ဂလိကမီဒီယာတွေတကယ်လွတ်လပ်တဲ့မီဒီယာတွေဟာငွေကြေးအင်အားသိပ်မဆိုင်ထုတ်နိုင်ကြဘူးအဲ့ဒီတော့မြန်မာနိုင်ငံမှာခရိုနီမီဒီယာတွေကပဲလွှမ်းမိုးနေတယ်အစိုးရမီဒီယာကိုပုဂ္ဂလိကမီဒီယာတွေကမစင်နိုင်ဘူးဖြစ်နေဆိုတော့ဒီပုဂ္ဂလိကမီဒီယာတွေပုံမိုးပြီးတော့တွင်ကျယ်လာဖို့ထွန်းကားလာဖို့အတွက်အစိုးရဘက်ကတော့နောက်ဆုတ်ပေးသင့်တယ်သူတို့ရဲ့လွှမ်းမိုးမှုကိုလို့ထင်ပါလားခင်ဗျာ
Well as you know the American model is that we don't want to get
တဲ့အတိုင်းပါပဲဒီအမေရိကမှာတော့ကျမတို့ကအစိုးရကိုမီဒီယာပေါ်ထိန်းချုပ်ခွင့်အာဏာဘယ်နည်းနဲ့မှမပေးချင်ကြပါဘူးဆိုတော့အစိုးရဆိုတာမီဒီယာကိုထိန်းချုပ်ခွင့်မရှိသင့်ပါဘူးအဲ့လိုပြောရင်အမေရိကန်အယူအဆကိုပြောသလိုဖြစ်နေပါလိမ့်မယ်ပိုင်ဆိုင်မှုကိုထိန်းချုပ်တာလေဒီသဘောပါပဲခရိုနီတွေကိုပိုင်ဆိုင်ခွင့်မပေးနဲ့လို့အစိုးရကတားမြစ်လိုက်ရင်လေဒါဟာမီဒီယာပိုင်ဆိုင်ခွင့်ကိုထိန်းချုပ်တဲ့သဘောဖြစ်သွားပါတယ်အလားတူစွာပဲမွတ်စလင်မို့လို့ပိုင်ဆိုင်ခွင့်မရှိဘူးဘသူကအယူအဆတွေကပြင်းထန်လွန်းလို့မပိုင်ဆိုင်ရဘူးဆိုတာမျိုးလဲဖြစ်လာနိုင်ပါတယ်လွတ်လပ်တဲ့ဈေးကွက်စနစ်ကိုပါထိခိုက်လာစရာရှိလာပါလိမ့်မယ
်တကယ်တော့မြန်မာမီဒီယာကိုအမေရိကန်မီဒီယာနဲ့နှိုင်းယှဉ်မဲ့ဆရာကတော့အဝေးကြီးပါတာကျွန်တော်တို့လည်းနားလည်ရပါတယ်နှိုင်းယှဉ်လို့လည်းမဖြစ်နိုင်ပါဘူးအမေရိကန်နိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်နဲ့ဒါပေမဲ့ကျွန်တော်အဓိကပြောစီချင်တာအင်းကြီးချင်းတွေနဲ့နှိုင်းယှဉ်ကြည့်ရဘူးပဲကျွန်တော်အဓိကစီချင်ပါတယ်အင်းကြီးချင်းနိုင်ငံတွေမှာရောမြန်မာနိုင်ငံမှာလို့ပြန်ကြားရေးဝန်ကြီးဌာနဆိုတာစီးပြေးလားမြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဌာနလို့မီဒီယာတွေကိုမျက်စိတောက်ထောက်ကြည့်နေတဲ့ဌာနရောရှိပါလားခင်ဗျာ
I think that Indonesia has really eliminated the most of
the Okay Indonesia နိုင်ငံမှာတော့မီဒီယာပေါ်ထိန်းချုပ်မှုတွေကိုလုံးဝဖျက်သိမ်းလိုက်ပါပြီ Indonesia မှာမီဒီယာသမားတွေကစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတယ်ဆိုပေမဲ့ဒါဟာအစိုးရစီကလာတဲ့စိန်ခေါ်မှုမဟုတ်တော့ပါဘူး။အဓိကစိန်ခေါ်မှုတွေကပိုင်ရှင်တွေနဲ့ဖြစ်တဲ့ကိစ္စ၊ဈေးကွက်ကိစ္စတွေသာဖြစ်ပါတယ်။မလေးရှားမှာကြတော့အာဏာရှိတဲ့ပြန်ကြားရေးဝန်ကြီးဌာနရှိပါသေးတယ်။ပြီးတော့သတင်းတောက်တွေကိုလှုံ့ဆော်မှုနဲ့ဆွဲဆိုနိုင်တဲ့ပြည်ထရေးဝန်ကြီးဌာနလည်းရှိပါတယ်။မြန်မာနိုင်ငံမှာတော့ကျမသတိထားမိတာကအမျိုးသားလုံခြုံရေးကိုထိခိုက်စေတဲ့ဆိုတဲ့ကိစ္စတွေကိုမရေမီးဖို့လဲတိတ်သတိထားနေရတယ်ဆိုတဲ့ကိစ္စဖြစ်ပါတယ်။ဒါဟာမြန်မာမီဒီယာလောကရဲ့အဓိကစိန်ခေါ်မှုပါပဲတဖြည်းဖြည်းကြော်လွားသွားနိုင်လိမ့်မယ်လို့တော့ကျွန်မမျှော်လင့်ပါတယ်အခြေအနေကအတော်ရှုပ်ထွေးပါတယ်ရှင်မှန်ကန်ကောင်းမွန်တဲ့ဥပဒေတွေလိုအပ်ပါတယ်သတင်းတောက်တွေအပေါ်ပြစ်မှုဆိုင်ရာကန့်သက်ထားတာတွေမရှိသင့်ပါဘူးအစိုးရမကြိုက်တာတစ်ခုကိုရေးသားထုတ်ဝေတယ်ဆိုတာပြစ်မှုမဟုတ်ပါဘူးသတင်းတောက်ကသတင်းတောက်အလုတ်လုတ်တာထောင်ကြမလားဆိုပြီးစိုးရိမ်နေစရာအကြောင်းမရှိပါဘူးရှင
်နောက်တစ်ခုကမြန်မာနိုင်ငံမှာဆိုရှယ်မီဒီယာတွေအများကြီးပေါ်ထွက်လာပါတယ်ကူဆိုတော့ဒါကိုမှန်မကန်ကန်ဆန်းစစ်တတ်ဖို့သိရကြည့်ရထင်ပါတယ်ဆိုရှယ်မီဒီယာမှာမှန်မကန်ရေးသားမှုတွေကြောင့်ဒါ communal violence တွေလူအုပ်စုချင်းပဋိပက္ခတွေခိုက်ရန်ဖြစ်ပွားမှုတွေမကြာခဏကြုံခဲ့မှုပါတယ်ဒီနေရာမှာလူမှုအနေနဲ့ဒီလိုလူမှုမီဒီယာကွန်ရက်ပေါ့လေ social media network တွေကိုမှန်မှန်ကန်ကန်ချင်းချင်းတက်လာအောင်ဘယ်လိုလုပ်သင့်တယ်ထင်ပါတယ်ခင်ဗျာ
Well, I think again that's a long term process. And actually, I believe that journalists.
ဒါလည်းပဲအချိန်ယူရမယ်ဖြစ်စဉ်တရက်လိုပဲထင်ပါတယ်ဒီနောက်တွေကိုယ်တိုင်ဒီကိစ္စကိုပါဝင်ဆောင်ရွက်သင့်တယ်လို့ကျွန်မထင်ပါတယ်။ပွင့်လင်းမြင်သာတဲ့လွတ်လပ်ပြီးခိုင်လုံစိတ်ချရတဲ့သတင်းအချက်လက်တွေကိုတခြားလူတွေထက်သတင်းတောက်တွေကအသိဆုံးပဲလို့ထင်ပါတယ်။တာမန်ပြည်သူတွေကတော့အင်မတန်ဖိနှိပ်ချုပ်ချယ်တဲ့အစိုးရလက်အောက်မှာအချိန်ကာလကြာမြင့်စွာနေလာခဲ့ရတော့ကောင်းမွန်တဲ့သတင်းလောကရှိဖို့မှန်ကန်ခိုင်လုံတဲ့သတင်းအချက်လက်တွေဘာကြောင့်အရေးကြီးတယ်လဲဆိုတာသိပြီးတော့အမြင်ရှင်းလင်းမှမဟုတ်ပါဘူး။ဒါကြောင့်သတင်းသမားတွေကိုယ်တိုင်လူထုကိုရှင်းပြရမယ်။သတင်းလွတ်လပ်ခွင့်ဆိုတာသတင်းတောက်တွေရဲ့အကျိုးစီးပွားကြီးပဲမဟုတ်ပါဘူး။ဒါဟာလူတိုင်းရဲ့အကျိုးစီးပွားဖြစ်တယ်။လူတို့အနေနဲ့သတင်းအချက်အလက်မှန်တွေကိုသိရှိဖို့လိုအပ်တယ်ဆိုတာရှင်းပြရမှာဖြစ်ပါတယ်။အစိုးရရဲ့မှားယွင်းမှုတွေလည်းအများကြီးတွေ့ရပါတယ်။မကောင်းတဲ့ဖြစ်ရဆိုရင်ဥပမာလူအတိုင်းဝိုင်းတွေကြားပဋိပက္ခတွေဖြစ်လာရင်သတင်းမှောင်ချထားခြင်းကြတယ်။တကယ်တော့ဒီအချိန်မှာ text message ပို့နိုင်တာ Facebook အပါအဝင်လူမှုမီဒီယာကွန်ရက်ကအဲ့တွင်ကျနေပါတယ်ဘယ်အရာကိုမှထိမ့်ချုပ်ထားလို့မရနိုင်တော့ပါဘူးလျှို့ပတ်ချက်ဆိုတာလည်းမရှိတော့ပါဘူးသတင်းတော့တွေကလည်းအမှန်ကိုဖော်ထုတ်ရမယ်အစိုးရကလည်းအမှန်အတိုင်းရှင်းပြပြောပြချရမှာဖြစ်ပါတယ်ဒါမှသာအန္တရာယ်ကြီးမားတဲ့ကောလာဟလတွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ
်တချို့နိုင်ငံတွေပေါ့ဗျာဥပမာအဖြစ်တရုတ်လိုနိုင်ငံမျိုးမှာဆိုရင်ဆိုရှယ်မီဒီယာတွေကောလာဟလမဖြန့်နိုင်အောင်ဆိုပြီးတော့လိုထိမ့်ချုပ်တယ်လို့သူတို့အကြောင်းပြပါတယ်ဆိုတော့ဒီလိုအနာပိုင်တွေကထိမ့်ချုပ်တဲ့စနစ်ကိုရောလက်ခံသင့်ပါသလားအလုပ်ဖြစ်မယ်လို့ရောထင်ပါလားခင်ဗျာ
Well, I have to say when I visited Burma for the first time in 2010.
ကျွန်မမြန်မာပြည်ကိုပထမဆုံးအချိန်ဖြစ်2010မှာရောက်သွားတော့ကအင်တာနက်ကိုထိမ့်ချုပ်ထားတယ်အီးမေးလ်တောင်ချက်လုပ်လို့မရဘူးဆိုပြီးတော့ပြောကြတယ်ဒါပေမဲ့မြန်မာပြည်မှာလူတိုင်းဟာ IT expert တွေဖြစ်ကြပါတယ်ကွန်ပျူတာတိတ်ကျွမ်းကြပါတယ်ဘလို့ပိတ်ထားတစ်ဖက်ကလှည့်ပြီးတော့သူတို့ကြံဖန်ဖွင့်နိုင်ကြည့်နိုင်ကြပါတယ်ပိတ်ပင်ထိန်းချုပ်ထားတယ်ဆိုတာလည်းဘာမှအဓိပ္ပာယ်မရှိပါဘူးဆိုရှယ်မီဒီယာဆိုတဲ့လူမှုအင်တာနက်ကွန်ရက်တွေနဲ့ပတ်သက်ပြီးလူတို့ကိုပညာပေးဖို့လိုအပ်ပါတယ်ခိုင်လုံစိတ်ချရတဲ့သတင်းဟုတ်မဟုတ်သူတို့ခွဲခြားနိုင်ရမယ်စီစစ်နိုင်ရမယ်ဂျာနယ်လစ်ဇင်ဆိုတာဟာလည်းခိုင်လုံမှန်ကန်မှုကိုစီစစ်ရတာဖြစ်ပါတယ်ကောလာဟာလာကိုထုတ်လွှင့်တာဟာဂျာနယ်လစ်ဇင်မဟုတ်ပါဘူ
းဆိုတော့အင်ဒိုနီးရှားနိုင်ငံမှာရောဒီလိုတာစီထိန်းချုပ်ထားတဲ့မီဒီယာဘဝကနေပြီးတော့ပွင့်လင်းလွတ်လပ်တဲ့မီဒီယာအဖြစ်ကိုဘယ်လိုပြောင်းလာသလဲဆိုတာလည်းပဲနောက်ဆုံးအနေနဲ့နည်းနည်းရှင်းပြပြပါဦးဂျာနယ
် It's taken a long time but I believe that actually now Indonesia has
ဟုတ်ကဲ့အချိန်အကြာကြီးယူခဲ့ရပါတယ်အင်ဒိုနီးရှားဟာဒေသရင်းမှာသတင်းလွတ်လပ်မှုအရှိဆုံးနိုင်ငံဖြစ်နေပြီလို့ဆိုနိုင်မယ်ထင်ပါတယ်ပထမအဆင့်ကတော့ဥပဒေတရက်ပြဋ္ဌာန်းလိုက်တယ်ဒါပေမဲ့အစပိုင်းမှာပြည်မှုဆိုင်ရာဥပဒေနဲ့ထိတိုက်တိုးတာတွေတော့ရှိခဲ့ပါတယ်မြန်မာပြည်မှာလိုပါပဲအတရေဖြတ်မှုပုံမှန်တွေလှုံ့ဆော်မှုပုံမှန်တွေလိုပြည်မှုပုံမှန်တွေနဲ့မညီစွန်းအောင်ဒီပုံမှန်တွေကိုမီဒီယာဥပဒေသတင်းလွတ်လပ်ခွင့်ဥပဒေတွေကနေဖယ်ထုတ်ပစ်ဖို့လိုအပ်ပါတယ်ပြီးတော့တစ်ဖက်မှာလည်း professionalism ထွန်းကားအောင်လို့လုပ်ရပါလိမ့်မယ်ဒါဟာတိတ်ခတ်ခဲမဲ့ထင်ပါတယ်အနာပိုင်တွေအစိုးရတွေကိုအထောက်အကူပြုရမယ်ဆိုတဲ့စိတ်ဓာတ်ထက်လူမှုကိုအထောက်အကူပြုရမယ်ဆိုတဲ့ဓလေ့စရိုက်မျိုးပြောထောင်ပေးဖို့လိုပါတယ
်မြန်မာမီဒီယာအခြေအနေနဲ့အလားအလာအပေါ်မှာဆွေးနွေးသုံးသပ်တင်ပြထားတဲ့ဥကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ပါရှင်အခုတော့စနေညတိုက်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။ဟုတ်ပါရှင်များရှင်။ရခိုင်ပြည်နယ်ကြီးနဲ့ပတ်သက်လို့အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ဖိအားပေးနေချိန်မှာပဲအိမ်ကြီးချင်းတရုတ်နိုင်ငံကတော့ဖိအားပေးအရေးယူတာတွေဟာပြဿနာကိုပြေလည်စေမှာမဟုတ်ဘူးလို့သတိပေးနေပါတယ်။မြန်မာနိုင်ငံအပေါ်မတူပွဲပြားတဲ့ပုံစံတွေနဲ့ချင်းကပ်နေကြတဲ့အရှေ့နဲ့အနောက်နိုင်ငံတွေထဲမှာဘယ်သူကအတိုင်းပြည်အတွက်လက်တွေ့အကျိုးများနိုင်ပါသလဲအချက်တဲကြားမှာမြန်မာနိုင်ငံအတွက်မိတ်ဆွေစစ်ဟာဘယ်သူဖြစ်နိုင်သလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးနင်းကတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါရရှင်
။ VOA American အသံမြန်မာဘာသာရဲ့
တိုင်းရိုက်လီလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေညတိုင်းရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တပတ်အတွင်းအားကစားသတင်းစီစဉ်ကိုအလှည့်ပေးကြအောင်ပါကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာရှအားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကကြေးစိမ်းနှစ်ခုစခုထားပါတယ်အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့ရိုဘူးတင်းကအမပေးစရာထိတ်ကနေဦးဆောင်နေပါတယ်။တောင်ကိုရီးယားနိုင်ငံကတော့ပေါ်တူဂီကွင်းလယ်လူဟောင်ဘောလိုဘန်ဒိုကိုလက်ရွေးစင်အသင်းနီးပြဖြစ်နေခန့်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။လူနီရှားနိုင်ငံမှာကျင်းပနေတဲ့18ကြိမ်မြောက်အာရှအားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကကြေးစိမ်းနှစ်ခုစခုထားပါတယ်။ဩဂုတ်လ18ရက်နေ့ကနေစက်တင်ဘာ2ရက်နေ့အထိမြို့တော်ဂျကာတာနဲ့ပလမ်ဘတ်မြို့တွေမှာကျင်းပနေတဲ့ဒီအာရှအားကစားပြိုင်ပွဲမှာပိုက်ကျော်ချင်းမှာမြန်မာအမျိုးသမီးအသင်းကကျေးဇိတ်စခုထားပြီးတော့ဝူရှုပြိုင်ပွဲမှာလည်းငိမ့်ချန်းကိုကူကကျေးဇိတ်တစ်ခုကိုစခုပေးထားပါတယ်ခင်ဗျာအင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုဒီတစ်ပတ်ကစားကြတာမှာမန်စီးတီးအသင်းတည်ကျသွားတာကြောင့်လီဗာပူးဟာအမပေးစရာထိတ်ကနေဦးဆောင်နေပါတယ်လီဗာပူးနဲ့ဘရိုက်တန်တို့ entry မှာကစားတာမှာအီဂျစ်တိုက်စင်မူဆာလာရဲ့တလုံးတည်းသောအနိုင်ကိုနဲ့လီဗာပူးကတကူးကိုမရှိနဲ့နိုင်သွားပါတယ်။ရာသီအဖွင့်ပွဲနှစ်ပွဲစလုံးကိုရှုံးထားတဲ့အာဆနယ်ကတော့ဒီတစ်ပတ်မှာဝက်ဆမ်နဲ့ကစားခဲ့ရပြီးတော့အာဆနယ်က3ဂိုးတကူးနဲ့နိုင်သွားပါတယ်။ဒါဟာနီးပြတဲ့ Unai Emery လက်ထက်မှာပထမဆုံးနိုင်လိုက်တာလည်းဖြစ်ပါတယ်။ဝက်ဆမ်ကကိုကိုကိုတကူးသွင်းတာအပဝင်အာဆနယ်တို့ဂိုးတွေကိုတော့ Monreal နဲ့ Welbeck တို့ကသွင်းခဲ့တာဖြစ်ပါတယ်။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီး Arsenal နီးပြ Unai Emery ပြောတာကတော့
We are happy and happy is the first three
points Man City ရဲ့ချက်စီးကိုပထမနှစ်ပွဲရှုံးပြီးတဲ့နောက်အခုလိုမျိုးသုံးမှတ်ရတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်ဒီနေ့ကျွန်တော်တို့နိုင်ဖို့လိုပြီးတော့ပရိသတ်တွေကိုဒီပွဲမှာသုံးမှတ်ယူပြဖို့လိုပါတယ်ဒါကဒီပွဲမှာကျွန်တော်တို့ရဲ့ပထမရည်မှန်းချက်ပါဒါပေမဲ့ကျွန်တော်တို့ဒီတက်ပိုကောင်းဖို့လိုသေးတယ်ဆိုတော့ကရှင်းပါတယ်ဒီနေ့ဂိုးပေးလိုက်ရသလိုသိပ်မဖြစ်ဖို့လိုပါတယ
် Champion Man City ကတော့ဒီတစ်ပတ်မှာ Wolf နဲ့ကစားခဲ့ရပြီးတော့တကိုးစီတည်ကျသွားပါတယ်ဒီဘက်ကြီးကြားရတဲ့ပတ်သက်ပြီးမန်စီးတီးနည်းပြ Pep Guardiola ကတော့
When I said in the previous press conference for my experience like a manager
ဒီကဲ့သို့လားရှင်ဘွဲတို့ကကျွန်တော်ပြောသလိုပါပဲကျွန်တော်တွေ့ကြုံရတော့အခုလိုမျိုးချိန်မျိုးမှာကစားတဲ့ပထမပွဲတွေဟာအများအားခက်လိရှိပါတယ်အထူးဖြစ်တော့တန်းတက်လာတဲ့အသင်းတွေနဲ့ပါဒီလိုအသင်းတွေနဲ့အစောပိုင်းမှာမကစားချင်ပါဘူးအဲဒီစား November December လလောက်မှာကစားချင်ပါတယ်ဘာလို့လဲဆိုတော့သူတို့ကစိတ်တက်ရန်တက်ကြွနေတာပါပြီးတော့သူတို့မှရန်တော်တဲ့နည်းပြရှိပြီးတော့ Championship မှာသူတို့လုတ်ခဲ့တာကအလွန်ချီးကျူးဖို့ကောင်းပါတယ်
ကျန်တဲ့ပွဲစဉ်တွေမှာတော့ဘုံမောင်းနဲ့ Everton တို့9ဂိုးစီတည်ကြပြီးတော့ Hull City နဲ့ Cardiff တို့ကိုးမရှိသေး Leicester က Southampton ကို9ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်ခင်ဗျာကျောင်းဝလုံးသတင်းတွေမှာတော့ Tottenham ကိုးသမား Hugo Lloris ကိုရက်တော့ပြီးကားမောင်းတဲ့အတွက်လန်ဒန်မြို့အလယ်ပိုင်းမှာ August 24ရက်နေ့ကဖမ်းဆီးလိုက်တယ်လို့ Britain ရဲ့တပ်ဖွဲ့ကကြေညာခဲ့ပါတယ်လေဦးသင်းကဂျမန်ဂိုသမားလော်ရက်စ်ကေရီယက်စ်ကိုတူရကီနိုင်ငံကဘရှိတက်စ်အသင်းကိုနှစ်နှစ်အငါးစာချုပ်နဲ့ငှားလိုက်တယ်လို့လေဦးကကြေညာပါတယ်လေဦးကဒီနေ့မှာဘရာဇိုဂိုသမားအယ်လစင်ကိုကမ္ဘာစံချိန်တင်ပြောင်းရွှေ့ကြေးပေးခေါ်လိုက်ပြီးတဲ့နောက်အခုလိုအငါးချလိုက်တာလည်းဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံကပေါ်တူဂီကွင်းလယ်လူဟောင်ပေါ်လိုဘန်ဒိုကိုတောင်ကိုရီးယားလက်ရေးစင်ဘောလုံးအသင်းနီးပြဖြစ်နဲ့ခန့်လိုက်ပါတယ်ဘန်ဒိုကိုတောင်ကိုရီးယားနီးပြဖြစ်လေးနှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးချင်းနေမှာကျင်းပမယ့်အရှဘောလုံးပွဲနဲ့ကာတာနိုင်ငံမှာကျင်းပမယ့်2022ကမ္ဘာဖလားဘောလုံးပွဲခြေစစ်ပွဲအောင်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုခန့်လိုက်တာပါ။ဒေါင်ကိုရီးယားနီးပြဖြစ်လာတဲ့ပတ်သက်ပြီးဘန်တိုကတော့
Sei que será um projeto longo donde
ဒါကရရှိစီမံကိန်းမှာဒါပေမဲ့ဒါကအရှဖလားနဲ့ကမ္ဘာဖလားခြေစစ်ပွဲအောင်ဖို့အတွက်တာမဟုတ်ဘဲနဲ့တောင်ကိုရီးယားဘောလုံးဖွံ့ဖြိုးတိုးတက်ရေးအတွက်အခွင့်အလမ်းတစ်ခုလို့ကျွန်တော်ယူပါတယ်။ပါရမီထူးချုံပြီးတော့အနာဂတ်အတွက်မျှော်မှန်းနိုင်တဲ့လူငယ်ကစားသမားတွေအများကြီးရှိတာကြောင့်လူငယ်ကစားသမားတွေကိုအခွင့်အရေးပေးသင့်တယ်လို့ထင်ပါတယ်
။ဘန်ဒိုကတော့တောင်ကိုရီးယားအသင်းကိုအခုထပ်ပို့ပြီးတွန်းတွန်းတိုက်တိုက်ရဲရဲတင်းတင်းကစားတဲ့အသင်းမျိုးဖြစ်စေချင်တယ်ဆိုပြီးတော့လည်းပြောပါရခင်ဗျာ။အာဆနယ်နီးပြဟောင်းအာဆန်ဘန်ဂါကိုလိုက်ဘေးရီးယားနိုင်ငံရဲ့အမြင့်ဆုံးဂုဏ်သုဆောင်ပွဲကိုချီးမြှင့်လိုက်ပါတယ်။လိုက်ဘေးရီးယားသမ္မတဂျော့ဂျ်ဝီယာကသူ့ရဲ့နီးပြဟောင်းကိုအာဖရိကဘောလုံးလောကကိုအကျိုးပြုခဲ့တာတွေကြောင့်ဆိုပြီးပြီးခဲ့တဲ့တောက်ကြာနေ့ကဒီစုကိုချီးမြှင့်ခဲ့တာပါအ
အသမင်းကဟာမော်နဂိုနီးပြလုတ်ခဲ့တော့ကဂျော့ချ်ဝီယာကို1988ခုနှစ်မှာခေါ်ယူခဲ့ပါတယ်။ဝီယာဟာ1995ခုနှစ်မှာတော့ကမ္ဘာအကောင်းဆုံးဘောလုံးသမားဆုနဲ့ဥရောပအကောင်းဆုံးဘောလုံးသမားဆုဘယ်လွန်ဒေါ်ဆုတွေကိုရခဲ့ပါတယ်ခင်ဗျာ။အသက်86နှစ်ရှိဖြစ်တဲ့ဘရာဇီးလ်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဟိုဇေးမာရီယာမရင်းကိုဖီဖာအဂရီလိုက်စားမှုရှုပ်တော်ပုံတွင်လက်ပိတ်လက်ယူမှုနဲ့အပြစ်ရှိတယ်ဆိုပြီးတော့ထောင်ဒဏ်၄နှစ်ချမှတ်လိုက်ပါတယ်။ကောင်းဒီသတင်းမှာတော့လာမယ့်နိုဘာလာကြာရင်အမေရိကန်နိုင်ငံလော့စ်ဗေဂတ်စ်မှာကစားဖို့ပြင်ဆင်နေတဲ့အမေရိကန်ကကမ္ဘာကျော်ကောင်းဒီသမား Tiger Woods နဲ့ Phil Mickelson တို့ရဲ့ဒေါ်လာ10သန်းနဲ့ချိန်ပွဲမှာပုံမှန်ဆက်ရှိခြင်းအပြင်သူတို့နှစ်ယောက်ဟာ Longest Drive နဲ့ Nearest Pin တို့လိုပြိုင်ဆိုင်မှုတွေကိုလည်းထည့်သွင်းသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြထားတဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါVOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင
်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ဒီတစ်ပတ်အတွက်အပတ်စဉ်ဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOA ကအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်စဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့58တို့ကနေပြီးတော့ပြန်လည်နှာဆင်နိုင်ပါတယ်။မနေ့ဖြန်ကြာတာပြင်းနေမနေ့ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေကအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့58တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနှာဆင်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်။မြောက်အမေရိကလွတ်လပ်စွာကွန်ထရေးသဘောတူညီချက် NAFTA ကိုပြန်လည်စားထုတ်ဖို့ကြိုးပမ်းနေရမှာပဲအဖို့အမေရိကန်နဲ့ကနေဒါနိုင်ငံကဆက်ဆက်ညီနေသူတွေဝါရှင်တန်မှာအသေးစိတ်ဆွေးနွေးညီနေနေပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားကွန်ထရေးသဘောတူညီချက်တွေဒီသတင်းပတ်တွေရရှိခဲ့ပြီးနောက်မှာပဲကနေဒါနိုင်ငံနဲ့ဆက်လက်ဆွေးနွေးနေကြတာပါ။ကနဒါအမေရိကန်ထက်လွတ်တော်အမတ်ဂျွန်မကိန်းကိုခွန်ပြုတဲ့အောက်မေဘွယ်ခန္ဓာလေးကိုနှစ်ပေါင်း30ကျော်လွတ်တော်မှာသူကိုစားပြုခဲ့ရာအရီဇိုနာပြည်နယ်မှာဒီနေ့ပဲစတင်နေပါပြီ။ပြည်နယ်မျိုးတော့ဖီနစ်မျိုးကလွတ်တော်အဆောက်အဦမှာတည်ထောင်ခန္ဓာတစ်ခုကျင်းပခွန်ပြုပြီးဒီနောက်မှာတော့အများပြည်သူကိုကာရဝါပြုဝင်ပေးမှာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမဲ့အစီအစဉ်ကိုတမနာတော်နဲ့ထရန့်ကပြသိမ်းလိုက်ပြီးရပိုင်းကျမှာပဲတောင်ကိုရီးယားနဲ့ဖူးထွက်စေရေးလိချင်းမှုတွေရှင်းနေတဲ့ပြန်ဆောက်ကိုစဉ်းစားနေတဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်။မြောက်ကိုရီးယားပေါ်ယုံကြည်မှုပြသတဲ့အနေနဲ့ဒီနေ့ຫນွေရည်မှာဖူးထွက်စေရေးလိချင်းမှုဆိုင်းငံ့ထားတာဖြစ်ပေမဲ့အကန့်အသတ်မရှိရက်ဆိုင်ဖို့ကတိပြုထားတာမဟုတ်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်ကမနေ့လုံးကပဲပြောဆိုထားတာပါ။မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်ဝေဖန်ခံရပေမဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဝန်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့နိုဘယ်ညင်ရိုက်ဆုကိုတော့ပြန်လည်ရုပ်သိမ်းမှာမဟုတ်ကြောင်းနိုဘယ်ကော်မတီကပြောလိုက်ပါတယ်။ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့ဒနင်္လာနေ့ကထုတ်ပြန်တဲ့စီရင်ခန်းစာမှာရခိုင်ပြည်နယ်ကပြည်ထောင်စုအနေနဲ့ဖြစ်ခဲ့တဲ့ပြည်ပကတွေအတွင်းလွန်ကျွေးတပ်ဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတွန်းလောင်းလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ကြောင်းနဲ့ဒေါ်ဝန်ဆန်းစုကြည်ကလည်းအစိုးရကောင်ဆောင်တူဖြစ်ဟန်တာဝန်ဖြစ်ခွက်ကြောင်းပြောဆိုထားတာပါ။နော်ဝေးနိုဘယ်တာနာညွန်ချရေးမှူးအော်လပ်ကျော်လတ်စလတ်ကတော့နိုဘယ်ဆုရှင်တူကိုချီးမြှင့်ထားတဲ့ဆုပြန်လည်ရုပ်သိမ်းမှုပြဋ္ဌာန်းထားတာမရှိရောစီအန်သတင်းဌာနကိုပြောဆိုခဲ့ပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးသွားတာပါ။ ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်တိုင်ကြီးထိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခဲဒူဘင်စကီဖြစ်ပါတယ်ဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို9ဒိုမီတာ25 32 51နဲ့9လက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington. Welcome.